Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်းမှာတောတာရှင်များခင်ဗျာ VOA American အတန်ကနေ2016ခုနှစ်မတ်လ10ရက်အင်္ဂါနေ့မနေ့ဖက်အစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီ Line Dometer 32 40 49တို့ကနေဖမ်းယူနားဆင်နိုင်ရပါတယ်ခင်ဗျာအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်ဆံမိုးဝေပါအခုမနေ့ခင်းအစီအစဉ်တွေကိုတာဝန်ယူပြီးတော့တင်ဆက်ပေးမှာပ
ါမင်္ဂလာမနေ့ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းမလိုက်ပါဒီမနေ့မှာထူးခြားတဲ့သတင်းတွေကတော့ American လေကြောင်းတိုက်ခိုက်မှုကြောင့်ဆိုမာလီယာကအယ်ရှာဘတ်အဖွဲ့ဝင်150ကျော်သေဆုံးသွားပါတယ်။အမေရိကန်နဲ့တောင်ကိုရီးယားတို့စစ်ရေးလက်ကျင့်မှုတွေပြုလုပ်ခဲ့ပါတယ်။ကမ္ဘာအမျိုးသမီးများနေ့မှာမြန်မာနိုင်ငံကအမျိုးသမီးတွေနဲ့အတူရပ်တည်ကြောင်းကမ္ဘာတစ်ဝှမ်းကထင်ပေါ်ကျော်ကြားတဲ့အမျိုးသမီးတွေကပြောကြားလိုက်ပါတယ်။ဒီလိုထူးခြားတဲ့သတင်းတွေကိုမှတ်ခွန်ညွှန်နဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
။ကောင်းပါပြီခင်ဗျာ။သတင်းတွေအပြီးမှာကြားရမယ့်အထက်မှာတော့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကြီးကဒီကနေ့ကြားရောက်တဲ့နိုင်ငံတကာအမျိုးသမီးနေ့မှာဗာများတိုက်တွန်းလိုက်ပါတယ်
။ The world leaders decided last year.That by 2030, women economics and power.
နိုင်ငံတကာအမျိုးသမီးများအဖွဲ့ကြီးရဲ့မှုဆောင်ညွှန်ကြားရေးမှူးပြောဆိုသွားတာဖြစ်ပါတယ်။နောက်ပိုင်းမှာတင်ဆက်ပေးမယ့်သတင်းတော်မှာအပြည့်စုံနားဆင်ရမှာပါ။ဒါအပြင်နိုင်ငံတကာအလုပ်သမားအဖွဲ့ ILO ကကြားမှဒန်းတူရေးအလှမ်းကွာနေစေပဲလို့ပြောတဲ့အကြောင်းပြီးတော့မြန်မာနိုင်ငံမှာရှေ့လပေါ်ပေါက်လာမယ့်အစိုးရတဲ့အနေနဲ့နိုင်ငံရေးအကျဉ်းသားတွေလှုပ်ပေးဖို့လူ့အခွင့်အရေးအဖွဲ့ကြီးကတခုကနေပြီးတော့တိုက်တွန်းလိုက်တဲ့အကြောင်းသတင်းလွှာနောက်ပြီးတော့အစိုးရတက်လာရင်ဂျပန်နိုင်ငံကမြန်မာနိုင်ငံကိုဒေါ်လာတန်း900နီးပါးတန်ဖိုးရှိတဲ့ဖွံ့ဖြိုးမှုအကူအညီတွေပေးဖို့ပြင်ဆင်နေတဲ့အကြောင်းစာရာတွေကိုတင်ဆက်ပေးဖို့ရှိပါတယ်။နောက်ပိုင်းမှာလည်းအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုဇော်ဝင်းလှိုင်နဲ့မက်ခွာညိုတို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
။ဆိုမာလီယာနိုင်ငံအလဲပိုင်းမှာအမေရိကန်ကပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုကြောင့်အယ်ရှာဘတ်အဖွဲ့ကစစ်သွေးကြွ150ကျော်တေဆုံးသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါတယ်။သူတို့ဟာကြီးမားတဲ့တိုက်ခိုက်မှုတစ်ခုပြုလုပ်ဖို့အတွက်ပြင်ဆင်နေကြတာလို့ဆိုပါတယ်။ဒရက်ဘတ်ကုန်ပိုင်းကပြုလုပ်ခဲ့တဲ့အမေရိကန်ရဲ့တိုက်ခိုက်မှုဟာဆိုမာလီယာမြို့တော်မိုဂါဒီရှုနဲ့195ကီလိုမီတာလောက်ဝေးတဲ့အဲရှာဘတ်အဖွဲ့ရဲ့စစ်တင်တန်းစခန်းကိုပြစ်မှတ်ထားတိုက်ခိုက်ခဲ့တာလို့ပင်တဂွန်ပြောခွင့်ရဗိုလ်မှူးကြီးဂျက်ဖ်ဒေးဗစ်ကသတင်းတောက်တွေကိုတင်းတင်းလာနေမှာပြောပါတယ်။အဲဒီတိုက်ခိုက်မှုအတွင်းမောင်းသူပါတဲ့လေယာဉ်ရောမောင်းသူမပါတဲ့လေယာဉ်တွေပါအသုံးပြုခဲ့တယ်လို့သူကပြောပါတယ်။အဲဒီစခန်းတည်ရှိမှုကိုအမေရိကန်အစိုးရကသိရှိခဲ့ပြီးဒီစခန်းဟာအမေရိကန်ပြည်ထောင်စုနဲ့ဆိုမာလီယာနိုင်ငံအတွင်းမှာရှိနေကြတဲ့African တမကအဖွဲ့တွေအတွက်အနေရရှိနိုင်တယ်ဆိုတာကိုသိရှိခဲ့တယ်လို့ဘိုမူဂျီဒေးဗစ်ကပြောပါတယ်။အစောပိုင်းသိရှိရတဲ့အချက်လက်တွေအရအကြမ်းဖက်သမား150ကျော်သေဆုံးတယ်လို့သိရှိထားအောင်လည်းသူကပြောပါတယ်
။အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေကအကြီးဆုံးပူးရက်စီရေးလက်ကျင့်မှုတွေကိုစတင်ကျင်းပချိန်မှာမြောက်ကိုရီးယားဘက်ကလက်ဦးမှုရယူပြီးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့ချိန်ချောက်လိုက်ပါတယ်။နှစ်ချမ်းကွဲနေတဲ့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတိုးနေတဲ့အချိန်အခုလိုစစ်ရေးလက်ကျင့်မှုတွေကျင်းပလေရှိပေမဲ့ဒီနှစ်မှာတော့အခြေအနေဟာအထူးသဖြင့်တင်းမာနေပါတယ်။မြောက်ကိုရီးယားကမကြသေးခင်ကနျူကလ িয়ার လက်နက်စမ်းသပ်မှုနဲ့တာဝေးပစ်ဒုံးကျည်ပစ်လွတ်ခဲ့မှုတွေအတွက်ကုလသမဂ္ဂကပြင်းထန်တဲ့ဒဏ်ခတ်ပိတ်ဆို့မှုတွေကိုချမှတ်ထားခဲ့တာပါ။မြောက်ကိုရီးယားနဲ့ဆက်နွယ်မှုရှိနေတဲ့ကုန်တင်တင်မော်ဒဇင်ကိုဖမ်းဆီးလိုက်ခြင်းအပြင်ကုလသမဂ္ဂရဲ့ဆုံးဖြတ်ချက်အတိုင်းဖိလစ်ပိုင်ကလည်းစတင်အရေးယူဆောင်ရွက်ခဲ့ပြီးဖြစ်ပါတယ်။ Key Resolve အဓိကပြဿနာဖြစ်ရှင်းနိုင်ရေးနဲ့ Foul Eagle တိတ်ငှက်ငယ်လို့အမည်ပေးထားတဲ့ဒီနှစ်ပူရက်စီရေးလက်ကျင့်မှုမှာအမေရိကန်တပ်သားပေါင်း 18,000 ပါဝင်ပြီးမနစ်ကတဲ့လေဆာပို့များပါတယ်။ဒါအပြင်တောင်ကိုရီးယားစစ်သည်3,000ပါဝင်ပြီးအမေရိကန်ရဟတ်ယာဉ်တွေပြင် Nuclear အင်အား3 USS North Carolina နဲ့ရင်းငုတ်သင်္ဘော Nuclear အင်အား3 USS John စီစတန်နက်စ်ကောလေရင်တင်တင်မော်တို့လည်းစီရေးလက်ကျင့်မှုမှာပါဝင်ပါတယ်။မြောက်ကိုရီးယားမျိုးသားကာကွယ်ရေးကော်မရှင်ကအခုလိုပူရက်စီရေးလက်ကျင့်မှုတွေကိုပြစ်တင်ရှုတ်ချလိုက်ပြီးနှစ်နိုင်ငံပြန်လည်ပေါင်းစည်းရေးအတွက်တရားသောစစ်ဆင်နွှဲဖို့အစဉ်သင့်ရှိတယ်လို့တနင်္လာနေ့ကထုတ်ပြန်လိုက်ပါတယ
်။တူရကီနိုင်ငံအတွင်းရောက်လာနေတဲ့ဒုက္ခသည်တွေအရေးကင်တွယ်ဖြေရှင်းဖို့အတွက် EU ဥရောပသမဂ္ဂကလက်ရှိအကူအညီပေးနေတဲ့ငွေကြေးပမာဏနဲ့နှစ်ဆတိုးပြီးထောက်ပံ့ပေးဖို့တူရကီအစိုးရကလိုလားနေကြောင်းဥရောပပါလီမန်ဥက္ကဋ္ဌကတနင်္လာနေ့မှာပြောပါတယ်။ဒုက္ခသည်တွေအရေးနဲ့ပတ်သက်လို့ EU နဲ့တူရကီအစိုးရကိုယ်စားလှယ်တွေနဲ့ပရဆဲမြို့မှာထိပ်သီးဆွေးနွေးပွဲကျင်းပပြီးတူရကီနဲ့မက်ဆီဒိုးနီးယားနယ်စပ်မှာထောင်ပေါင်းများစွာသောဒုက္ခသည်တွေပိတ်မိနေကြတဲ့အချိန်မှာပဲဥရောပတိုက်အတွင်းကိုဝင်ရောက်လာနေကြတဲ့ဒုက္ခသည်တွေကိုထိန်းချုပ်ရေးအတွက်တူရကီကနောက်ထပ်အမေရိကန်ဒေါ်လာ 3.3 ဘီလီယံတောင်းဆိုနေတယ်လို့ဥရောပပါလီမန်ဥက္ကဋ္ဌမာတင်ရှုလ့်စ်ကပြောပါတယ်။ပြီးခဲ့တဲ့နိုဝင်ဘာလတုန်းကလည်းဒုက္ခသည်တွေပြည်ပကကိုကန့်တွယ်ဖြည့်ရှင်းဖို့အတွက်တူရကီကို EU ကဒေါ်လာ 3.3 ဘီလီယံအကူအညီပေးခဲ့ပြီးဖြစ်ပါတယ်။
အမေရိကန်ဒုတိယသမ္မတဂျိုးဘိုင်ဒန်ဟာရှေ့အလယ်ပိုင်း9ရက်ကြာခီးစဉ်ကိုတနင်္လာနေ့ကစတင်ထွက်ခွာသွားပါပြီ။ အမေရိကန်ပြည်ထောင်စုအနေနဲ့ IS သေကြွရရဲ့အသင်းနှလုံးကိုညှစ်ထုတ်ပြီးချေမှုန်းပြမယ်လို့သူကအလေးနဲ့ပြောကြားသွားပါတယ်။ UAE Arab ဆော်ဘွားများနိုင်ငံရဲ့မြို့တော်အဘူဒါဘီအနီးအမေရိကန်လေတပ်သားတွေအခြေစိုက်ရာ El Drafra လေတပ်စခန်းကို Mr. Biden သွားရောက်ခဲ့ပါတယ်။ Biden က Arab ဘာသာစကားအသုံးနှုန်းရ IS သေကြွရတွေဟာရာဇဝတ်ကောင်တွေဖြစ်ပြီးတရဲဘောကြောင်သူတွေဖြစ်တယ်လို့ပြောပါတယ်။ Iran နဲ့ Syria တို့မှာရှိတဲ့ IS တွေအနေနဲ့ဒေသတွေနဲ့ကမ္ဘာတစ်ဝှမ်းမှာသူတို့ရဲ့အစိတ်တွေကိုဆက်လက်မဖြန့်ဖြူးနိုင်အောင်သူတို့ကိုအပြတ်ချေမှုန်းပြရမယ်လို့ Mr. Biden ကပြောခဲ့ပါတယ်။ American ဒုတိယသမ္မတဟာအဘူဒါဘီရဲ့အင်ရှေမင်သား Sheikh Mohammed bin Zayed Al Nahyan အပြင် UAE Arab ဆော်ဘွားများနိုင်ငံရဲ့ဒုတိယသမ္မတအဖြစ်ဝန်ကြီးချုပ်လည်းဖြစ်တဲ့ Sheikh Mohammed bin Rashid Al Maktan နဲ့လည်းတွေ့ဆုံဖို့စီစဉ်ထားပါတယ်ရှင
် UAE မြန်မာနိုင်ငံမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.9 MHzလိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာယဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်ပြည်အမေရိကန်တန်ခါသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာဒီကနေ့ကြောက်ရောက်တဲ့နိုင်ငံတကာအမျိုးသမီးများနေ့မှာအရမပြုကျင့်မှုနဲ့လိင်ပိုင်းဆိုင်ရာစော်ကားခံရမှုတွေအဆုံးသတ်ရေးအတွက်မြန်မာနိုင်ငံကအမျိုးသမီးတွေနဲ့အတူရပ်တည်ကြောင်းကမ္ဘာတဝန်းကထင်ပေါ်ကျော်ကြားသူအမျိုးသမီးပေါင်း130ကသဘောထားထုတ်ပြန်လိုက်ကြပါတယ်။ Dame Judi Dench, Annie Lennox, Jo Brandt, Gillian Anderson, Imelda Staunton, Julie Walter နဲ့ Zoe Wanamaker တို့အပါအဝင်ကမ္ဘာကျော်နိုင်ငံရေးသမားတွေအစိုးရတွေရုပ်ရှင်သရုပ်ဆောင်တွေနဲ့တက်ကြွလှုပ်ရှားသူတွေပါဝင်တဲ့ထင်ပေါ်ကျော်ကြားသူအမျိုးသမီး130ကဒီသဘောထားကြေညာချက်ကိုထုတ်ပြန်လိုက်တဲ့အထက်မှာတော့တိုင်းရင်းသူအမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်စစ်တပ်ကကျူးလွန်နေတဲ့အာရမပြုကျင့်မှုနဲ့လိင်ပိုင်းဆိုင်ရာစော်ကားမှုတွေကိုစုံစမ်းစစ်ဆေးရေးအာရမပြုကျင့်မှုနဲ့တခြားလိင်ပိုင်းဆိုင်ရာအကြမ်းဖက်စော်ကားမှုတွေအပေါ်အပြစ်ပေးအရေးယူခြင်းမရှိတဲ့လုပ်ရရပ်တန့်ရေးစော်ကားခံရသူတွေကိုအားပေးထောက်ပံ့ပေးရေးမြန်မာအစိုးရနဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေအကြားပြုလုပ်နေတဲ့ညီညာရေးဆွေးနွေးပွဲအပါအဝင်နိုင်ငံရေးဖြစ်စဉ်အလုံးမှာအမျိုးသမီးတွေပါဝင်ခွင့်ရရှိရေးမြန်မာနိုင်ငံရဲ့အာရမပြုကျင့်မှုဆိုင်ရာဥပဒေကိုလည်းနိုင်ငံတကာစံချိန်စံညွှန်းအနေနဲ့ကန့်ညီအောင်ချမှတ်ပြဋ္ဌာန်းပြီးအနောင်ကြပြီးသူတွေအကြဖြစ်ပေါ်လေရှိတဲ့အာရမပြုကျင့်မှုတွေအပေါ်မတရားတရားမဝင်ကြောင်းကြေညာရေးစတဲ့အချက်တွေပါဝင်ပါတယ်။လွန်ခဲ့တဲ့နှစ်အတွင်းစစ်တပ်အနေနဲ့အာရမပြုကျင့်မှုနဲ့လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေတွန်းမြင့်ကျူးလွန်နေပြီးအဲ့ဒီလောက်ရတဲ့အပေါ်အပြစ်ပေးအရေးယူခြင်းမရှိကြောင်း2015ခုနှစ်နိုဝင်ဘာလအတွင်းကျင်းပခဲ့တဲ့ရွေးကောက်ပွဲမှာ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအနိုင်ရပြီး2016ခုနှစ်ဧပြီလမှာတိုင်းပြည်အာဏာကိုလွှဲပြောင်းရယူမှာဖြစ်ပေမဲ့စစ်တပ်ပေါ်ထိန်းချုပ်ခွင့်ရှိမှာမဟုတ်တဲ့အတွက်စစ်တပ်ကကျူးလွန်နေတဲ့အာရမပြုကျင့်မှုတွေဟာ NLD အစိုးရလက်ထက်မှာလည်းဆက်လက်ဖြစ်ပေါ်နေဦးမယ်လို့ဆိုပါတယ်မြန်မာစစ်တပ်ကကျူးလွန်နေတဲ့အာရမပြုကျင့်မှုတွေနဲ့လိင်ပိုင်းဆိုင်ရာစော်ကားမှုတွေနဲ့ပတ်သက်လို့ NLD ပါတီကတိကျတဲ့သဘောထားထုတ်ပြန်ထားခြင်းမရှိဘူးလို့လည်းအဲ့ဒီသဘောထားထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်
အမေရိကန်ပြည်ထောင်စုရှေးရိုးစွဲဝါဒီတွေနဲ့ Republican အုပ်စုတွေကဂရေကျွဲတတိကြီး Donald Trump အနေနဲ့သူတို့ပါတီရဲ့2016သမ္မတကိုယ်စားလှယ်လောင်းအဖြစ်အမည်တင်သွင်းခြင်းမခံရလေအောင်ဟန်တားနိုင်ဖို့ရုတ်တံလွှင့်ကြော်ညာလှုပ်ရှားမှုတွေတိုးမြင့်ဆောင်ရွက်နေပါတယ်။ဒီနောက်သတင်းပတ်အတွင်းရုတ်တံလွှင့်ကြော်ညာတွေကိုအနည်းဆုံးဒေါ်လာ10သန်းအကုန်ကျခံဖို့အစီအစဉ်တွေရှိတယ်လို့ Trump ဆန့်ကျင်တဲ့အဖွဲ့အစည်းတွေကပြောပါတယ်။ဒီကြော်ညာအများစုဟာအရှေ့တောင်ပိုင်း Florida ပြည်နယ်နဲ့အနောက်လယ်ပိုင်းက Illinois ပြည်နယ်တို့မှရှိတဲ့ Messenger ရှင်တွေအတွက်ရည်ရွယ်တာဖြစ်ပါတယ်။
ရုရှားနိုင်ငံသူကမ္ဘာကျော်တင်းနစ်မဲမာရီယာရှာရာပိုဗာဟာကျမရဲ့အချင်းတွေကြောင့်သူမ10နှစ်ကျော်ကြာသုံးဆွဲခဲ့တဲ့ဆေးတမျိုးကြောင့်ဇွန်လအီလာတုန်းကဩစတြေးလျ Open တင်းနစ်ပြိုင်ပွဲမှာဆေးကျပြီးဝင်ပြိုင်ခွင့်မရခဲ့ဘူးလို့ပြောပါတယ်မဲလ်တိုနီယမ်လို့ခေါ်တဲ့အဲ့ဒီဆေးဟာကမ္ဘာတားမြစ်ဆေးဝါးများစန့်ကျင်ရေးအေဂျင်စီကပိတ်ပင်တားမြစ်ထားတဲ့ဆေးဝါးစင်းရင်းတွေကိုအခုနှစ်နှစ်ဆမှာထည့်သွင်းလိုက်ခြင်းဖြစ်တယ်လို့ရှာရာပိုဗာကလော့စ်အန်ဂျလိစ်မြို့မှာတနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်တာပါ။သူမအနေနဲ့ကြီးမားတဲ့အမားကြီးကိုကျူးလွန်မိခဲ့ကြောင်းသူမကိုထောက်ခံအားပေးသူတွေနဲ့တင်းနစ်အားကစားနှစ်မွန်းအောင်လုပ်မိခဲ့ကြောင်းသူမအင်မတန်နစ်သက်တဲ့ဒီအားကစားကို၄နှစ်သမီးအရွယ်ကလေးကကစားလာခဲ့ခြင်းဖြစ်ကြောင်းရှာရာပိုဗာကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။Meldonium ဆေးကိုလတ်ဗီးယားနိုင်ငံကထုတ်လုပ်တာဖြစ်ပြီးစီဂျိုနှလုံးရောဂါ Magnesium ဓာတ်နည်းသူတွေနဲ့နည်းသူတွေကအသုံးပြုတာဖြစ်ပေမဲ့တချို့သူတွေတီတွေကအဲ့ဒီဆေးကိုအများအစားအသုံးပြုခြင်းအပြင်ကမ္ဘာအားကစားမှာရှင်ပြိုင်မှုတွေမှာအနိုင်ရစေအောင်ခွန်အားပို့ရှိစေတယ်လို့ပြောဆိုနေကြတာဖြစ်ပါတယ်
တမရဂရဟနန်စီရီဂန်ကိုဂါရဝပြုတဲ့အထိမ်မှတ်ဖြစ်အင်ဖြူရော်နဲ့ဗဟုအစိုးရယုံအားလုံးတို့မှအလံတဝဲလွှင့်တူဖို့အမေရိကန်တမရဘရက်အိုဘားမားကအမိန့်ပေးလိုက်ပါတယ်။အမေရိကန်ရဲ့40ဦးမြောက်တမရဖြစ်သူရော်နယ်ရီဂန်ရဲ့ဇနီးနန်စီရီဂန်ဟာအသက်94နှစ်အရွယ်မှာနှလုံးရောဂါနဲ့တနင်္ဂနွေကကွယ်လွန်သွားခဲ့တာပါရှင
်။ထိပ်တန်းရောက်နိုင်ငံတကာသတင်းတွေကိုကိုစောဝင်းလှိုင်နဲ့မက်ခွန်ညိုတို့ကြီးညာသွားတာဖြစ်ပါရယ်ခင်ဗျာ။အခုတော့သတင်းလွှာတွေကိုတင်ဆက်ပေးပါရမယ်။ဒီကနေ့မလ၈ရက်နေ့မှာကြက်ရောက်တဲ့နိုင်ငံတကာအမျိုးသမီးနေ့အဖြစ်2030ပြည့်နှစ်မှာတကဘာလုံးကျမ်းမာဒန်းတူအခွင့်အရေးအပြည့်အဝရရှိရေးအတွက်ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုနိုင်ငံတကာအစိုးရတွေကအကောင့်ထဲဖော်ဖို့အတွက်ကုလသမဂ္ဂအမျိုးသမီးအဖွဲ့ကြီးကတိုက်တွန်းလိုက်ပါတယ်။တချိန်တည်းမှာပဲနိုင်ငံရဲ့အုပ်ချုပ်ရေးနယ်ပယ်နဲ့လုပ်ငန်းခွင်မှာအမျိုးသမီးအရေးအတွက်တိုးလာပြီးတော့ဒန်းတူပါဝင်ခွင့်ရရှိရေးလိုအပ်နေတဲ့အကြောင်းမြမအမျိုးသမီးအခွင့်အရေးဥဆောင်လှုပ်ရှားနေသူတွေကလည်းပြောလိုက်ပါတယ်အကြောင်းစုံကိုမတ်အင်ဂျင်နီယာကပြောပြပေးပါလိမ့်မယ်ခင်ဗျာ
အမျိုးသမီးတွေဒန်းတူအခွင့်အရေးအတွက်ရှစ်တိုးလှုပ်ဆောင်ကြစို့ဆိုတဲ့စောင်းပုတ်နဲ့အညီနိုင်ငံပေါင်း40ကျော်မှာအမျိုးသမီးကောင်းဆောင်တွေအနုပညာရှင်တွေလှုပ်ရှားတက်ကြွသူတွေအားကစားသမားတွေပညာရှင်တွေပါဝင်တဲ့နိုင်ငံတကာအမျိုးသမီးများနဲ့အထိမ့်မဲ့ဂုဏ်ပြုပွဲတွေကိုဒီကနေ့ကျင်းပနေကြတာပါဒါအပြင် A Planet 5050ဆိုတဲ့အမျိုးသမီးတွေဒန်းတူအခွင့်အရေးနဲ့စွမ်းရည်မြင့်တင်ရေးအတွက်2030ပြည့်နှစ်မှာတကဘာလုံးကြားနဲ့မှအချိုးကျ50-50ဖြစ်ဖို့ကုလသမဂ္ဂရဲ့ရည်မှန်းချက်ကိုနိုင်ငံတကာအစိုးရတွေလိုက်နာဆောင်ရွက်ဖို့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကြီးရဲ့အမှုဆောင်ညွှန်ကြားရေးမှူးဖုန်ဇီလာနျူကာကလည်းအခုလိုတိုက်တွန်းပြောကြားသွားပါတယ
် The world leaders decided last yearThat by 2030, women.
ပြည်ထောင်နေကကဘာခေါင်းဆောင်တွေဆုံးဖြတ်ခဲ့ကြတဲ့အချက်က2030ခုနှစ်အမီအမျိုးသမီးတွေအနေနဲ့စီးပွားရေးနဲ့တခြားအခွင့်အရေးတွေမှာအမျိုးသားတွေနဲ့ဒန်းတူဖြစ်ကြရမယ်ဆိုတဲ့အချက်ပါ။ဒီမှန်းချက်ကိုအကောင့်ထည့်ဖို့နိုင်မှု15နှစ်ပဲကျန်မာတော့တယ်။မျှော်မှန်းထားတဲ့အတိုင်းဖြစ်နိုင်မှုကအမျိုးသားတို့ရဲ့အကူအညီကိုအထူးပဲလိုအပ်ပါတယ်။ကျမတို့အနေနဲ့ He for She ဆိုတဲ့လှုပ်ရှားမှုကိုကြိုးပမ်းခဲ့ကြပါတယ်။အမျိုးသမီးတွေဟာခေါင်းဆောင်မှုအပိုင်းမှာထမ်းဆောင်နိုင်ဖို့အကြီးအချင်းပြည့်မိကြတယ်ဆိုတာကိုအမျိုးသားတွေကအတိမတ်ပြုလေးစားကြဖို့ဖြစ်ပါတယ
်အခုလိုကုလသမဂ္ဂရဲ့ရည်မှန်းချက်အတိုင်းမြန်မာနိုင်ငံရဲ့အုပ်ချုပ်ရေးနယ်ပယ်မှာအမျိုးသမီးတွေအချိုးအစားဒန်းတူပါဝင်နိုင်ရေးဆောင်ရွက်ဖို့လိုအပ်နေတယ်လို့ကြားမဒန်းတူရေးဆိုင်ရာလေးလာရေးအဖွဲ့ရဲ့ညွှန်ကြားရေးမှူးနော်မမချိုကလည်း VOA ကိုအခုလိုပြောပါတယ်
2030ဒီကျမတို့ကျေးကြားနေမှန်းများ50 50ဖြစ်နေရမယ်ကွအဓိကတော့ပါလဲဆိုတော့ကျမတို့အထူးသဖြင့်အမျိုးသမီးတွေကဆုံးဖြတ်ချက်ချတဲ့နေရာမှာဒီဥက္ကဋ္ဌနိုင်တဲ့ရဖို့အတွက်လည်းကျမတို့ကထောက်ဆူထားမှဖြစ်တယ်ပေါ့နော
်ဒါအပြင်အုပ်ချုပ်ရေးနယ်ပယ်မှာမြန်မာအမျိုးသမီးတွေတန်းတူအခွင့်အရေးရဖို့ရင်ဆိုင်နေရတဲ့အဓိကအခက်အခဲစိန်ခေါ်မှုဟာ2008ဖွဲ့စည်းပုံခြေကံဥပဒေမှာပါတဲ့ကန့်သတ်ချက်တွေအားနည်းချက်တွေပဲဖြစ်တယ်လို့မြမငင်းချမ်းရေးနဲ့လုံခြုံရေးဆိုင်ရာလေ့လာရေးအဖွဲ့ရဲ့အမှုဆောင်ညွှန်ကြားရေးမှူးမခင်မမမျိုးကပြောပါတယ်
။ကျွန်တော်တို့ကလူသမီးသားရဲ့နိုင်ငံရေးပါဝင်မှုကိုတောင်းဆိုတဲ့နေရာမှာဆုံးဖြတ်ချက်ချမှတ်တဲ့နေရာတွေမှာအမျိုးသားများနဲ့ဒန်းတူညီညွတ်လက်တွဲပြီးတဲ့အခါကျတော့ဆောင်ရွက်နိုင်တဲ့အခြေအနေကိုစားကြည့်နိုင်တဲ့အခြေအနေတခုဖြစ်ပေါ်လာဖို့အတွက်ကိုကျွန်တော်တို့အားလုံးဝိုင်းဝန်းကြိုးစားကြအောင်ပါလို့တောင်းဆိုချင်ပါတယ်
။ပဋိပက္ခတွေတိုးပြီးဖြစ်လာတဲ့ကမ္ဘာမှာအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကိုလက်နက်တပ်ဖွဲ့ဖြစ်အသုံးပြုလာနေတဲ့အတွက်ဒီအကြမ်းဖက်မှုတွေကိုအထူးရောက်ဆုံးအကာအကွယ်ပေးဖို့နိုင်ငံခေါင်းဆောင်တွေမှတာဝန်အရှိဆုံးဖြစ်တယ်လို့ကုလသမဂ္ဂအမျိုးသမီးများအဖွဲ့ကြီးရဲ့အစီအစဉ်ဌာနဆိုင်ရာညွှန်ကြားရေးမှူးမာရီယာနိုဝယ်ဗိုက်ဇာကပြောပါတယ
်။ Leaders of nations need to have zero tolerance towards violence against women in a lot of countries.
လူမျိုးများပေါ်ကြမ်းဖက်မှုနဲ့ပတ်သက်လို့ကမ္ဘာခေါင်းဆောင်တွေအနေနဲ့လုံးဝသီးမခံသင့်ပါဘူး။နိုင်ငံအတော်များများမှဥပဒေတွေပြဋ္ဌာန်းထားတော့မှလေးစားလိုက်နာခြင်းမရှိကြတဲ့အတွက်ကျူးလွန်သူတွေကအပြစ်ပေးခြင်းမခံကြရပါဘူး။အပြစ်ကကင်းလွတ်ခွင့်ရနိုင်ကြပါလေ။ဒါဟာဥပဒေကိုစောင့်ထိုင်ရမယ့်လူတွေကဥပဒေအရထိထိရောက်ရောက်အရေးမယူချလို့ပါပဲ။ရွေးကောက်ခံကိုယ်စားတွေကလည်းနိုင်ငံသားတွေကိုအကာအကွယ်ပေးရမယ့်တာဝန်ပြက်ကွက်ချလို့ပါပဲ။အမျိုးသမီးနဲ့မိန်းကလေးငယ်တွေအကြမ်းဖက်မခံရလေအောင်အကာအကွယ်ပေးရမှာအဓိကနိုင်ငံခေါင်းဆောင်တွေမှတာဝန်ရှိတာဖြစ်ပါလေ။တမန်အမျိုးသမီးတွေအနေနဲ့ဒီလိုလှုပ်ပိတ်နိုင်ဖို့အာဏာမရှိကြပါဘူး။အာဏာအရှိဆုံးပုဂ္ဂိုလ်ကနိုင်ငံခေါင်းဆောင်တွေဖြစ်တဲ့အတွက်သူတို့ကပဲအကာအကွယ်ပေးဖို့လှုံ့ဆော်ကြရမှာဖြစ်ပါလေ။
မြန်မာနိုင်ငံမှာအမျိုးသမီးတွေအပေါ်လိင်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကိုအဆုံးသတ်ဖို့နိုင်ငံတကာမှာထင်ရှားတဲ့အမျိုးသမီးအမှုပညာရှင်တွေ၊စာရေးဆရာတွေ၊နိုင်ငံရေးခေါင်းဆောင်တွေစတဲ့စုစုပေါင်းအရေးအတွက်တရားကြော်ကနေလက်မှတ်ရေးထိုးတောင်းဆိုထားတဲ့စာကိုဘာမကမ်ပိန်း UK ဖွဲ့ကြီးကဒီကနေ့ထုတ်ပြန်လိုက်ပါတယ်။အဲ့ဒီထဲမှာတအုပ်အဖြစ်ပါဝင်နေတဲ့မြန်မာနိုင်ငံကကြားမာရေးရာတန်းတူရေးကွန်ရက်ရဲ့ညွှန်ကြားရေးမှူးမတ်မေစပယ်ဖြူကလည်းအမျိုးသမီးတွေပေါ်အကြမ်းဖက်မှုတွေကိုဥပဒေအရသတ်မှတ်ပြဋ္ဌာန်းကာကွယ်ပေးဖို့လိုအပ်နေကြောင်းအခုလို VOE ကပြောပါတယ်
။အမျိုးသမီးတွေပေါ်အကြမ်းဖက်မှုတောင်းတမှာနေသူကြီးရရကာကွယ်ပေးနိုင်တဲ့ဥပဒေတရက်ကိုကျွန်တော်တို့ပြင်ဆင်ပြဋ္ဌာန်းပေးဖြစ်မှာရယ်။အဲ့လိုအကြမ်းဖက်မှုတွေကိုကျူးလွန်နေတဲ့ဒေသမှုတွေဒေနီယာမှာမဆိုကျူးလွန်တဲ့ပြည်မှုတွေအားလုံးကိုသူကြီးရရအဖြစ်ပေးအရေးကြီးတဲ့ဥပဒေမျိုးဟိုကျွန်တော်တို့ကတော့
မြန်မာနိုင်ငံတဝမ်းမှာလည်းနိုင်ငံတကာအမျိုးသမီးများနေ့ဂုံပြူပွဲအစီအစဉ်တွေနဲ့အတူအမျိုးသမီးစွမ်းရည်မြင့်တင်ရေးနဲ့အမျိုးသမီးတွေအပေါ်အကြမ်းဖက်ခံရမှုပပျောက်ရေးလှုံ့ဆော်တဲ့စီယုံလှုံရှားမှုတွေကိုလူထုအခြေပြုအဖွဲ့အစည်းတွေနဲ့အမျိုးသမီးအဖွဲ့တွေကပူးပေါင်းဆောင်ရွက်ကြမှာဖြစ်ပါရဲ့ရှင
်။မိုင်းရင်းနိုင်ဖြစ်ပါတယ်။ကမ္ဘာကုလသမဂ္ဂကအဲ့လိုတိုက်တွန်းလိုက်တဲ့တစ်ချိန်နဲ့မှာပဲနိုင်ငံတကာအမျိုးသမီးနေ့မတိုင်ခင်နိုင်ငံတကာအလုပ်သမားအဖွဲ့ ILO အဖွဲ့ကြီးကနေပြီးထုတ်ပြန်လိုက်တဲ့Women at Work Trend 2016 2016ခုနှစ်အတွင်းအမျိုးသမီးများရဲ့လုပ်ငန်းခွင်အခြေအနေလို့အမည်ပေးထားတဲ့အစီရင်ခံစာမှာလုပ်ငန်းခွင်အတွင်းကြားမှဒန်းတူရေးဟာလှမ်းကွာနေစေဖြစ်တယ်လို့ဖော်ပြထားပါတယ်။ကမ္ဘာအနှံ့ကတန်ပေါင်းများစွာသောအမျိုးသမီးတွေဟာအရင်ချင်းနဲ့အလုပ်တူပေမဲ့အမျိုးသားတွေနဲ့ဒန်းတူလာစားမရတဲ့အကြောင်းကိုလည်းထောက်ပြထားပါတယ်။ကုလသမဂ္ဂဌာနချုပ်ရှိရာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့ကနေVOA သတင်းတောက်လီစာရှလင်းသတင်းပေးပို့ထားတာကိုမက်ခွာညူကပြောပြပေးပါလိမ့်မယ်
။နိုင်ငံပေါင်း188နိုင်ငံကိုလေ့လာချက်အရအခုလက်ရှိအလုပ်လုပ်နေကြတဲ့အမျိုးသမီးတွေရဲ့အနေအထားဟာကျေနပ်အားရစရာမရှိဘူးလို့အစီရင်ခံစာမှာဖော်ပြထားပါတယ်။ ILO ရဲ့အစီရင်ခံစာမှာကြားမှကွာဟမှုကအလုပ်အကိုင်းလစာငွေနဲ့လူမှုရေးကာကွယ်စောင့်ရှောက်မှုတွေမှာနှစ်ပေါင်း20အတွင်းအနည်းငယ်သာပြောင်းလဲမှုရှိနေတာကိုပြသနေတာပါ။အစီရင်ခံစာမှာနှစ်ပေါင်း20အတွင်းအမျိုးသမီးတွေပညာရေးအတွက်စီမံကိန်းတွေချမှတ်ဆောင်ရွက်ပေးနိုင်ခဲ့ပေမဲ့အဲဒီကနေတဆင့်လုပ်ငန်းခွင်မှာတိုးတက်မှုဖြစ်လာတဲ့အထိတော့ရောက်မလာခဲ့ဘူးလို့ဖော်ပြထားပါတယ်။အမျိုးသမီးတွေလုပ်ငန်းခွင်ဝင်ရောက်နိုင်မှုဟာအမျိုးသားတွေထက်နည်းနေတုန်းဆိုတာကိုလေ့လာချက်တွေကပြသနေပါတယ်။ပြီးခဲ့တဲ့နှစ်အတွင်းကမ္ဘာတဝန်းကအမျိုးသမီးတန်းပေါင်း 1,300 အလုပ်ခန့်အပ်ခံရတဲ့အချိန်မှာအလုပ်ရခဲ့တဲ့အမျိုးသားဥယေကတော့တန်း200ရှိခဲ့တဲ့အကြောင်း ILO သုတေသနဌာနရဲ့လက်ထောက်ညွှန်ကြားရေးမှူး Lawrence Johnson ကပြောပါတယ
် At the global level the employment gender gap has closed only by 0.6% between 1995
ခုနှစ် 2015ခုနှစ်အတွင်းကမ္ဘာတဝန်းလုပ်ငန်းခွင်တွေမှာနိုင်ရှင်ကြည့်မယ်ဆိုရင်3.6%ခန့်လောက်အထိသာကြားမှကွာဟချက်ကပိုနှိမ့်ဆက်လာတာပါဒါကြောင့်အမျိုးသမီးတွေအလုပ်ကံရရှိမှုအခြေအနေကလည်းမလုံလောက်သေးဘူးတိုးတက်မှုလည်းမရှိသေးဘူးလို့ပြောရမှာပါ
။နှိုင်းရှင်ကြည့်မယ်ဆိုရင်အမျိုးသားတွေထက်အမျိုးသမီးတွေကပိုးပြီးတော့အလုပ်လက်မဲ့ဖြစ်ဖို့လည်းများပြီးအထူးသဖြင့်ငွေရသူအမျိုးသမီးတွေအတွက်အခွင့်အရေးမရှိကြဘူးလို့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒါအပြင်တနေ့တာလုံးလှူအားကရတဲ့အလုပ်ရောလှူအားကမရတဲ့အိမ်မှုကိစ္စလှူရတဲ့အချိန်တွေပါအမျိုးသမီးတွေကအမျိုးသားတွေထက်ပိုများတယ်လို့လည်းဆိုပါတယ်။လာဆောင်ငွေကောင်းတဲ့နိုင်ငံရောဝင်ငွေနှိမ့်ကြတဲ့နိုင်ငံတွေမှာပါအမျိုးသမီးတွေဟာအိမ်တောင်ထိမ့်သိမ့်မှုနဲ့မိသားစုတွေကိုစောင့်ရှောက်ပြုစုရတဲ့ဝင်ငွေမရတဲ့အလုပ်တွေကိုလုပ်ရတဲ့အချိန်ကဝင်ငွေအတွက်အလုပ်လုပ်ရတဲ့အချိန်ထက်ပြင်းမြအားဖြင့်အနည်းဆုံး2ဆခွဲလောက်ပိုများတယ်လို့ဖော်ပြထားပါတယ်။မစ္စတာဂျွန်ဆန်ကအမျိုးသမီးတွေဟာအနှိမ်ဆုံးလစာပဲပေးတဲ့စရေးစချီအလုပ်မျိုးအယောင်စရေးအလုပ်မျိုးတွေမှာပဲအချိန်နဲ့မကအောင်အလုပ်လုပ်ပေးနေကြရတယ်လို့လည်းပြောပါတယ်။
Based on existing estimates, women earn less than their male counterparts. The gender wage gap is estimated at 23%. Though there has been some movement in the
subject ကိုအခြေခံပြီးပြောရမယ်ဆိုရင်အမျိုးသမီးတွေဟာအမျိုးသားတွေရဲ့လစာငွေနည်းကြပါတယ်။ကြားမအခြေခံတဲ့လစာငွေခံစားခွင့်ကွာဟမှုဟာ2300ခန့်လုံးရှိတယ်လို့ခန့်မှန်းထားပါတယ်။ကြားမအခြေခံပြီးလစာငွေကွာဟမှုပပျောက်ရေးလှုပ်ရှားမှုတွေကြောင့်ဒီလိုကြားမအခြေခံပြီးလစာငွေပေးနှုန်းခွဲခြားမှုကိုရှော့ချနိုင်ခဲ့တယ်ဆိုပေမဲ့လစာနှုန်းအတူတူဖြစ်လာတဲ့အထိရောက်ဖို့ဆိုရင်တော့နှစ်ပေါင်း80လောက်အချိန်ရွာလည်ဦးမယ်လို့ကျွန်တော်ခန့်မှန်းထားပါတယ
်အမျိုးသမီးတွေဟာလစာငွေနဲ့ပါတဲ့အလုပ်တွေကိုသာလုပ်ရတဲ့အတွက်အသက်ကြီးပိုင်းရောက်တဲ့အခါမှာလူမှုဖူလုံရေးအထောက်ပံ့နဲ့အငြိမ်းစားခံစားခွင့်စတဲ့အကျိုးခံစားခွင့်တွေဆုံးရှုံးနေကြရပါတယ်ကမ္ဘာတစ်လွှားမှာအငြိမ်းစားယူရမယ့်အရွယ်မှာ ပုံမှန်ရတဲ့နဲ့ငိမ့်စားလစာငွေခန်းစား권မရှိကြတဲ့65ရာခိုင်နှုန်းနီးပါးဟာအမျိုးသမီးတွေဖြစ်ကြပါတယ်ဆိုလိုတာကတော့အမျိုးသားတန်ပေါင်း115သန်းဟာငိမ့်စားလစာငွေတက်ကြီးပင်စင်ခန်းစား권တွေရနေကြပေမဲ့အမျိုးသမီးတန်ပေါင်း200ဟာပုံမှန်ဝင်ငွေဖြစ်ရမယ့်တက်ကြီးပင်စင်ဖြစ်စေမိသားစုပင်စင်ခန်းစား권ဖြစ်စေမရကြဘဲနေနေကြရတယ်လို့ ILO ရဲ့ CN ခန်းစားတက်မှာထောက်ပြထားပါတယ်ရှင်
ဒါကတော့ ILO ဌာနချုပ်ရှိရာဂျနီဗာကနေပြပူထားတဲ့သတင်းလွှာကိုမကွာညူပြပြသွားတာဖြစ်ပါတယ်။သောတာရှင်များခင်ဗျာ။ EBILA စမ်းပိုင်းမှာတိုင်းပြည်ရဲ့အာဏာကိုလွှဲပြောင်းရယူတော့မယ့် NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရအနေနဲ့နိုင်ငံရေးအကျဉ်းသားတွေလွှတ်ပေးရေးနဲ့တရားဥပဒေစိုးမိုးရေးတွေကိုဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းနိုင်ငံတကာလူ့အခွင့်အရေးအဖွဲ့အစည်းတွေကပြောဆိုကြပါတယ်။ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီဟာတိုင်းပြည်အာဏာကိုလွှဲပြောင်းရယူဖို့အတွက်သတင်းသုံးပတ်တာလိုတော့တဲ့အချိန်မှာအဲ့ဒီလိုပြောလိုက်တာပါ။အပြည့်စုံကိုကိုယ်စားဝန်ထမ်းကစူးစီးတင်ပြထားပါတယ
်။ NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဦးဆောင်တဲ့အစိုးရအဖွဲ့ဟာမလ30ရက်နေ့မှာကြမ်းတက်စာချင်းဆိုပြီးတာနဲ့အပြည်လ10ရက်နေ့မှာအစိုးရတည်းရဲ့လုပ်ငန်းတာဝန်တွေကိုစတင်တော့မှာဖြစ်တဲ့အတွက်လူခွင့်ရေးအဖွဲ့အစည်းတွေကလည်းအစိုးရတည်းအနေနဲ့လူခွင့်ရေးပိုင်းဆိုင်ရာမှာဦးစားပေးလှုပ်ဆောင်တဲ့လုပ်ငန်းရပ်တွေမျှော်လင့်ချက်တွေကိုထုတ်ဖော်ပြောဆိုလာကြတာဖြစ်ပါတယ်။Amnesty International နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးကအရှိတောင်အာရှနဲ့တောင်အာရှရေးရညွန်ကြားရေးမှူးတီကူမာကတော့အစိုးရအသည့်အနေနဲ့နိုင်ငံရေးအကျဉ်းသားတွေအားလုံးကိုလွတ်ပေးရေးဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ
် From Amnesty International's point of view we want the release of all political prisoners
နိုင်ငံတကာလူငယ်ချမ်းသာ권အဖွဲ့ကြီးရဲ့ရှုထောင့်ကနေပြောရမယ်ဆိုရင်တော့နိုင်ငံရေးအကျဉ်းသားတွေမိမိရဲ့ယုံကြည်ချက်ကြောင့်အကျဉ်းကျနေသူတွေအားလုံးကိုတွတ်ပေးတာကိုကျွန်တော်တို့မြင်တွေ့လိုပါတယ်။ဒုတိယအရေးကြီးဆုံးအချက်ဖြစ်တဲ့ကျွန်တော်တို့ယူဆထားတာကတော့နိုင်ငံသားတွေရဲ့အခွင့်အရေးကိုထိန်းချုပ်ကန့်သတ်ထားတဲ့ဥပဒေတွေကိုပြန်လည်ရုပ်သိမ်းပေးရေးလှုပ်ဆောင်သင့်ပါတယ်။တတိယအချက်အနေနဲ့ကတော့ပဋိပက္ခဖြစ်နေတဲ့ဒေသတွေမှာရှိနေကြတဲ့ပြည်တွင်းရွှေ့ပြောင်းနေထိုင်သူတွေကိုလုံလောက်တဲ့အကာအကွယ်နဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေထောက်ပံ့ပေးဖို့လိုအပ်တယ်လို့ထင်ပါတယ်။
ဒါအပြင်နိုင်ငံတကာလူခွင့်ရေးအဖွဲ့အစည်းတွေကမြန်မာနိုင်ငံအတွင်းကလူခွင့်ရေးအခြေအနေနဲ့ပတ်သက်လို့ထောက်ပြပြောဆိုစရာဖြစ်နေတဲ့ရိုဟင်ဂျာအရေးကိစ္စကိုလည်းအနေဒီအစိုးရအနေနဲ့ဦးစားပေးလုပ်ငန်းရတရားအဖြစ်နဲ့လှုပ်ဆောင်ပေးတယ်လို့လည်းတီကူမာကပြောပါတယ်
။ Then of course the Rohingya situation special protection should be given to them because of the vulnerable
ရိုဟင်ဂျာတွေအရေးနဲ့ပတ်သက်လို့ဦးစားပေးလှုပ်ဆောင်ပေးတယ်ပါတယ်။သူတို့ဟာဖိနှိပ်ခံလူနည်းစုတွေဖြစ်နေတာကြောင့်သူတို့ကိုအထူးကာကွယ်ပေးမှုတွေလှုပ်ဆောင်ပေးစေပါတယ်။ကချင်ပြည်နယ်အတွင်းမှာဖြစ်နေတဲ့ပြည်ပခါတွေအပါအဝင်တိုင်းရင်းသားဒေသတွေမှာဖြစ်ပျက်နေတဲ့ပြည်ပခါတွေကိုအစိုးရအသည့်အနေနဲ့ဦးစားပေးလှုပ်ဆောင်သင့်ပါတယ်
။ဦးမင်းလွင်ဦးဟာ AHRC အာရှလူ့အခွင့်အရေးကော်မရှင်ကရှင်းနေတူပါ။သူက NLD အစိုးရအနေနဲ့ပထမရက်တရားအတွင်းနိုင်ငံရေးအကျဉ်းသားနဲ့မတရားဖမ်းဆီးခံထားရသူတွေလွတ်ပေးရေးကိုဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းပြောပါတယ်။
ရည်တရားအတွင်းမှာလုံမဲ့ကိစ္စရတဲ့အထဲမှာတော့ကျွန်တော်မြင်တာကတော့နော်ပထမအဦးဆုံးကနိုင်ငံရေးအကျဉ်းသားတွေကိုအများဆုံးလွတ်ပြေးနိုင်မှုဆောင်ရွက်ဖို့ကြိုးစားမယ်လို့ကျွန်တော်မြင်တယ်။နောက်ပြီးတော့တခါမတရားဖမ်းဆီးပြီးတော့ပုံမှန်မျိုးမျိုးနဲ့ဆွဲဆိုခြင်းခံနေရတဲ့ကျောင်းသားတွေရဲ့ကိစ္စရတဲ့ကိုဥပဒေနဲ့ညီဖြစ်အောင်စီမံဆောင်ရွက်မယ်လို့ကျွန်တော်တို့မြင်တယ်။ဒါကကျွန်တော်ရည်တရားအတွင်းမှာတက်လာမယ်အစိုးရအနေနဲ့လုံမဲ့ကိစ္စရတခုမဖြစ်မနေလုပ်မယ်လို့လည်းကျွန်တော်တို့ကခင်ဗျယူဆထားတဲ့အခြေအနေတခုဖြစ်ပါလေခင်ဗျာ
ဒါအပြင် NLD ဥက္ကဋ္ဌဒေါအောင်ဆန်းစုကြည်အနေနဲ့အရင်ပြောထားမှုတဲ့အတိုင်းတရားဥပဒေစိုးမိုးရေးကိစ္စတွေကိုဦးစားပေးလှုပ်ဆောင်လိမ့်မယ်လို့မျှော်လင့်ကြောင်းလည်းသူကဆက်ပြောပါတယ
်ကျွန်တော်တို့ကဒီအစိုးရအသည့်တက်လာတဲ့အခါမှာဒေါအောင်ဆန်းစုကြည်ပြောထားတဲ့စကားတခုကိုကျွန်တော်အမြဲတမ်းမှတ်မိပါတယ်အဲ့ဒါကတော့မြန်မာပြည်တွင်းမှာတရားဥပဒေစိုးမိုးရေးကိုမကျင့်မနေရအောင်လုပ်မယ်ဆိုတဲ့စကားပြောထားတာရှိပါတယ်။ထုံနည်းတူစွာပဲတရားဥပဒေစိုးမိုးရေးနဲ့လူခွင့်ရေးတွေကိုအားလုံးညီတူညီမျှခံစားနိုင်ဖို့အတွက်လည်းဆောင်ရွက်ပေးမယ်ဆိုတာကိုပြောထားတဲ့စကားတွေရှိတယ်။ကျွန်တော်တို့ကဒါကြောင့်ဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့အစိုးရအသစ်တက်လာတဲ့အချိန်မှာဒါတွေကိုချက်ချင်းအားလုံးပြည်ပြည်ဝဝမခံစားရသေးတော့မှဒီဘွေအနေနဲ့တချို့ဥစားကြီးခံစားနိုင်နေမယ်လို့ကျွန်တော်မျှော်လင့်တယ်။အဲ့ဒီလိုအခြေခံဆောက်အုံတွေကိုလည်းဒေါံဆန်းစုကြည်ကဆောင်ရွက်ပေးနိုင်မယ်လို့ကျွန်တော်မျှော်လင့်ထားတယ်။ဒါတော့ကျွန်တော်မျှော်လင့်ချက်ပါ
။နိုင်ငံရေးအကျဉ်းသားတွေလွတ်ပေးရေးကိစ္စမှာတော့အကျဉ်းဥစည်းဌာနဟာကာကွယ်ရေးဥစည်းချုပ်ကခန့်အပ်တာဝန်ပေးမဲ့ပြည်ထောင်စုဝန်ကြီးဌာနလက်အောက်မှာရှိနေမှာဖြစ်တဲ့အတွက်စစ်တပ်ရဲ့ဥစည်းကုကဲမှုအောက်မှာရှိနေအောင်မှာဖြစ်ပါတယ်။ ဒါကြောင့်လဲအန်အဒီအစိုးရနဲ့စစ်တပ်ရဲ့ကုကဲအုပ်ချုပ်မှုအောက်မှာရှိနေတဲ့ပြည်ထရေးဌာနတို့အကြားကဆက်ဆံရေးဘယ်လိုရှိမလဲအစိုးရကအကျဉ်းသားတွေလွတ်ပေးခြင်းအုံတော့ဘ ਹੁ အစိုးရရဲ့ညွန်ကြားချက်ကိုပြည်ထရေးဝန်ကြီးဌာနကလိုက်နာပြီးအကောင့်အထည်ဖော်ပေးမလားဆိုတာကတော့မသိရသေးပါဘူးဘလိုပဲဖြစ်ဖြစ်နောက်ဆုံးအဆင့်အနေနဲ့သမရဦးသိန်းစင်အစိုးရလက်ထက်အတွင်းသမရကနေလွတ်ငင်းချမ်းသာခွင့်ပေးခဲ့တယ်လို့မျိုးနောက်တက်လာမဲ့သမရတစ်ကလည်းနိုင်ငံရေးအကျဉ်းသားတွေနဲ့တခြားမတရားဖမ်းဆီးခံတရသူတွေကိုလွတ်ငင်းချမ်းသာခွင့်ပေးလို့ရနိုင်ပါသေးတယ်ခင်ဗျာ
ကိုယ်စော်ဝင်းလှိုင်ဖြစ်ပါတယ်ပေါ်ပေါက်လာမဲ့ NLD အစိုးရကိုလူခွင့်ရေးအဖွဲ့တွေကအဲ့လိုထောက်ပြတိုက်တွန်းမှုတွေပြုလုပ်နေကြမှာပဲဒေါအောင်ဆန်းစုကြည်ရဲ့အစိုးရအတက်အလာမှာဂျပန်အစိုးရအနေနဲ့မြန်မာနိုင်ငံကို ODA ခေါ်တဲ့နိုင်ငံခြားဖွံ့ဖြိုးတိုးတက်ရေးအကူအညီပေးဖို့အတွက်ကြီးကြီးမားမားပြင်ဆင်နေပါတယ်ဒီအကူအညီတွေထဲမှာအခွန်လွန်နေတဲ့ချင်းငွေနဲ့အတိုးနှုန်းအလွန်နေတဲ့ချင်းငွေနဲ့ကူညီငွေပေါင်းဂျပန်ယန်ဘီလီယံ100အမေရိကန်ဒေါ်လာတန်900နီးပါးရှိပြီးတော့လမ်းပန်းဆက်သွယ်ရေးအဆောက်အုံမြို့ပြနဲ့စီမံကိန်းတွေကိုအဓိကသုံးဆွဲမယ်လို့ဂျပန်အစိုးရအရာရှိတဦးကပြောပါတယ်ဒီအကြောင်းကိုဝင်းမင်းကဆက်သွယ်မေးမြန်းထားပါတယ
်ဟုတ်ကဲ့ပါဒေါ်ဆန်းစုကြည်ဦးဆောင်တဲ့ NLD ပါတီအနေနဲ့မကြခင်အစိုးရတာဝန်ယူလာချိန်မြန်မာနိုင်ငံမှာကြီးကြီးမားမားပြောင်းလဲမှုတွေဖြစ်လာမယ်လို့မျှော်လင့်ပြီးအခုလိုဂျပန်ဘက်ကအကူအညီကြီးကြီးမားမားပေးဖို့စီစဉ်နေတာလို့ဂျပန်အရာရှိတဦးကပြောတာကိုကျိုတိုသတင်းဌာနကဖော်ပြလိုက်တာပါဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့အထူးကြံပေးဟီရိုတိုအီဇူမီမြန်မာနိုင်ငံကိုပြီးခဲ့တဲ့လဖေဖော်ဝါရီမှာသွားတော့ကဒေါန်ဆန်းစုကြည်ကအခုလိုအကူအညီပေးဖို့တောင်းဆိုခဲ့တာဖြစ်ပြီးဇွန်လကျရင်အစီအစဉ်အသေးစိတ်လှုပ်ဆောင်နိုင်လိမ့်မယ်လို့ဒီဂျပန်အရာရှိကဆိုခဲ့ပါတယ်။မြန်မာစီးပွားရေးအကြောင်းထဲထဲဝဝင်သုတေသနလုပ်နေတဲ့ဂျပန်အစိုးရသုတေသနအရာရှိဟောင်းနဲ့လက်ရှိဂျပန်နိုင်ငံအမျိုးသားမူဝါဒဆိုင်ရာဘွဲ့လွန်တက္ကသိုလ်ဘာမောက်ခကီရိုတိုရှိဟီရိုကအခုလိုအစီအစဉ်နေတာဟာဂျပန်ရဲ့မြမဒီမိုကရေစီအရေးထောက်ခံမှုကိုပြလိုက်တာဖြစ်တယ်လို့ဆိုပါတယ
်။ I think their intention is to increase the number commitment
ဂျပန်ဆိုရရွေးချက်ကတော့ဂျပန်နိုင်ငံကအကြာကြီးစောင့်ဆိုင်းခဲ့ရတဲ့ပြည်သူကရွေးချယ်ပြီးတက်လာတဲ့အခုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD အစိုးရကိုထောက်ခံမှုပြသတဲ့အနေနဲ့ ODA ပမာဏကိုမြင့်တင်ပေးဖို့ပါ
။ဘမောခကီရိုတိုရှိဟီရိုကဆက်ပြီးမကြာခင်ကလည်းNLD စီးပွားရေးကော်မတီဂျပန်ကိုလာလေတုန်းကအခုလိုအကူအညီပေးဖို့ဒေါန်ဆန်းစုကြည်ကမှာခဲ့တာကိုအခုဂျပန်ဘက်ကတုံ့ပြန်လိုက်တာလည်းဖြစ်တယ်လို့ဆိုပါတယ
် So that the last time the NLD economic committee visited Japan
ဒီတစ်ခါက NLD စီးပွားရေးကော်မတီဖွဲ့ဂျပန်ကိုလာတဲ့ချိန်တုန်းကဒေါန်ဆန်းစုကြည်ထံကနေဂျပန်ဆိုရကိုပေးပို့လိုက်တဲ့အမှာစကားကိုပြောပြပါတယ်မြန်မာနိုင်ငံအတွက်တစ်ခုခုအကူအညီပေးဖို့ပါဂျပန်ဆိုရကလည်းဒါကိုတုံ့ပြန်အကူအညီပေးဖို့ကြိုးစားမှုကိုပြသလိုက်တာဖြစ်ပါတယ
်အခုလိုအကူအညီတဲ့ ODA မှာအထူးမရှိသလောက်နဲ့တဲ့ချင်းငွေနဲ့အကူအညီပမာဏတွေပါဝင်ပြီးဒီပမာဏဟာများတယ်မြန်မာနိုင်ငံမှာလက်ရှိလုပ်နေတဲ့လမ်းပန်းဆက်သွယ်လုပ်ငန်းတွေအတွက်အဓိကဖြစ်တယ်လို့ပါမခကီရိုတိုရှိဟီရိုကဆက်ပြောပါတယ
် This amount is quite high but actually that they are going to
ပမာဏကများပါတယ်တကယ်တမ်းကဂျပန်ဆိုအနေနဲ့ ODA ပေးတဲ့ပမာဏကိုမြင့်တင်ဖို့လုပ်နေပါတယ်အခုပေးမဲ့ ODA အများစုကလက်ရှိလုပ်နေတဲ့ကိစ္စတွေကိုဆက်လုပ်ဖို့ပေးမှာပါဒီလိုဟာကိစ္စဒီလိုဟာနဲ့ဆက်စပ်နေတဲ့လမ်းပန်းဆက်သွယ်ရေးအဆောက်အဦနဲ့ကိစ္စနောက်ယထာလန်တွေရန်ကုန်မြို့ပယ်ယထာနောက်ရန်ကုန်မန္တလေးယထာလန်ပြီးတော့ဒီဇင်ဘာတိုးတက်မှုတွေအတွက်လိုအပ်တဲ့လမ်းတွေလျှစ်မီစတဲ့မြောင်များစွာသောလက်ရှိလုပ်နေတဲ့လုပ်ငန်းတွေအတွက်ဖြစ်ပါတယ
်တကယ်တော့ဦးသိန်းစိန်အစိုးရတက်လာပြီးတိုးပေးလာခဲ့တဲ့ ODA ကိုဂျပန်ဘက်ကအခုနောက်အစိုးရလက်ထက်မှာပို့ပေးလာဖို့အခွင့်အလမ်းရှိလာချိန်မှာမြန်မာအစိုးရဘက်မှလည်းလုပ်ရည်ကိုင်ရည်တိုးတက်အောင်လုပ်ဖို့လိုနေသေးတယ်လို့ပမခကီရိုတိုရှိဟီရိုကထောက်ပြပါတယ
် you say that human centered development how really
မနက်ငယ်မှာလူမှုခြေပြုဖွံ့ဖြိုးတိုးတက်ရေးလို့ကြွေးကြော်ထားပါတယ်ဒါကိုအစိုးရရရှိတွေကလူမှုအတွက်တကယ်လက်တွေ့အကျိုးရှိအောင်ဘယ်လိုစဉ်းစားလုပ်ဆောင်ကြမလဲဆိုတာဒါကပထမအရေးကြီးပါတယ်နောက်တစ်ခုကတော့လုပ်ငန်းကျွမ်းကျင်မှုဖြစ်ပါတယ်ဒါကတော့မြန်မာနိုင်ငံမှာအားနည်းလွတ်ပါတယ်ဒီလိုပြောရတာကလည်းကျွန်တော်စိတ်တော့မကောင်းပါဘူးဒီတွေ့လဲဂျပန်ပါဝင်နိုင်ငံတကာကအတွေ့အကြုံတွေကနေလေ့လာသင်ယူသွားဖို့လည်းလိုပါတယ
်ပမခကီရိုတိုရှိဟီရိုကဆက်ပြီးဂျပန် ODA အနေနဲ့1988မတိုင်ခင်ဆိုရှယ်လစ်အစိုးရလက်ထက်မှာအစိုးရစက်မှုလုပ်ငန်းတွေကိုပဲအကူအညီပေးခဲ့တာမထီရောက်ခဲ့ဘူးဦးသိန်းစိန်လက်ထက်ကစပြီးဘက်ဆုံဖွံ့ဖြိုးရေးအတွက်အရေးပါတဲ့ဒီလမ်းပန်းဆက်သွယ်ရေးအဆောက်အုံကိုဦးစားပေးလုပ်ခဲ့တာကထီရောက်မှုတချို့စရှိလာတယ်အခုဆိုရင်မြန်မာနိုင်ငံကိုဂျိုတုကကြည့်ရင်မီးအများကြီးပိုထိန်လာတယ်တီလဝါစက်မှုဇုံဟာလည်းအလုပ်တွင်နေပြီးဒီစက်မှုဇုံကဗီယက်နမ်စက်မှုဇုံထက်တောင်ကြီးနေသေးတယ်ဒါကြောင့်နောက်ထပ်လာမယ့်အစိုးရလက်ထက်မှာအခုထက်ပိုတိုးတက်လာဖို့မျှော်လင့်ထားတယ်လို့ဆိုပါတယ်ခင်ဗျာ
ဒါကတော့ကိုဝင်းမင်းစုံစမ်းမေးမြန်းပြီးတော့တင်ပြသွားတာဖြစ်ပါရခင်ဗျာ
ဒီ OA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်၊နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်ဗျာ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့အင်ကာနီမနက်ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40 49ရို့ပြင်လိုင်းဒိုမီတာ50 kHz 5999နဲ့လိုင်းလမ်းမီတာ190 kHz 1505တို့ကပါတိုးချဲ့ပြီးထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းမှာနားဆင်ကြရမှာတွေမှာတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်တင်ပြပေးမှဖြစ်တယ်လို့မနေ့ကအင်္ဂလိပ်စာသင်ခန်းစာကိုလည်းနားဆင်ကြဖို့ရှိပါတယ်။အပတ်စဉ်အစီအစဉ်တွေကိုတင်ဆက်တဲ့အခါမှာဆိုရင်တော့
ဒီပိုင်းမှာသတင်းလေးကြားတဲ့ဟာတိုင်းမှာမှန်တာမဟုတ်ဘူး။ကိုယ်ကတော့ဘာလို့စိတ်ကြည့်တယ်လဲဆိုတော့
စီဝါရေးကဏ္ဍကိုတင်ဆက်တဲ့အခါမှာအပြည့်စုံကိုနားဆင်ကြပါမယ်။ဒါအပြင်တုဒ္ဒဆုံးလင်းအမေရိကန်တခွင်အစီအစဉ်မှာလည်းအစီအစဉ်ကိုလည်းထုတ်လွှင့်ပေးမှာဖြစ်ပါတယ်။အခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးကြပါတယ်ခင်ဗျာ။အရင်ဦးဆုံးတင်ပြပေးကြတာကတော့ The New York Times သတင်းစာမှာဆောင်းပါးရှင်ဝေမိုးနဲ့ Richard C. Paddock တို့ပူးတွဲပြီးတော့ရေးသားထားတဲ့အောင်ဆန်းစုကြည် Finds Roadblocks on Path to Presidency ဆိုပြီးတော့ခေါင်းစဉ်ပေးထားတဲ့ဆောင်းပါးဖြစ်ပါတယ်။မြန်မာဒီမိုကရေစီခေါင်းဆောင်ဒေါ်အောင်ဆန်းစုကြည်ဟာအခုနှစ်အတွင်းသူမသမ္မတဖြစ်ရေးအတွက်ညှိနှိုင်းကြိုးပမ်းခဲ့တာတွေဟာမအောင်မြင်ခဲ့ဘူးလို့သူမနဲ့နီးစပ်သူတွေကတနင်္လာနေ့မှာအတည်ပြုပြောဆိုလိုက်တာဟာဧပြီလ၁ရက်နေ့မှာအာဏာလွှဲပြောင်းဆက်ခံမှုပြင်းစင်းနေတဲ့သူမရဲ့ပါတီရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေကိုမီးမောင်းထိုးပြနေတာပဲဖြစ်တယ်ဆိုပြီးတော့အစချီရေးသားထားပါတယ်။ဒီဖြစ်ရဟာစစ်တပ်ကိုအရေးပါတဲ့အာဏာဆက်လက်ထိန်းချုပ်ထားခွင့်ပေးခဲ့တဲ့စစ်တပ်တပိုင်းအစိုးရကိုရွေးကောက်ပွဲမှာအနိုင်ရရှိခဲ့တဲ့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ပါတီအနေနဲ့အခက်အခဲတွေကြုံတွေ့ရဖို့ရှိတယ်ဆိုတာကိုပြသနေတဲ့လက္ခဏာတစ်ခုလည်းဖြစ်တယ်လို့ထောက်ပြထားပါတယ်။ဒေါန်ဆန်းစုကြည်နဲ့နေပြည်တော်မှာရင်းငုံနှုတ်ပိတ်နေကြတဲ့သူမရဲ့ပါတီတာဝန်ရှိသူတွေဟာသူတို့ရီမှန်းထားချက်တွေကိုအနေငယ်လောက်သာထုတ်ဖော်ပြောဆိုကြပါတယ်။အာဏာလွှဲပြောင်းမှုပြုလုပ်ဖို့အတွက်တရင်သုံးပတ်လောက်သာလူတော့တဲ့အချိန်မှာနောက်အစိုးရဖြစ်လာရင်လှုပ်ဆောင်မဲ့အစီအစဉ်တွေကိုပြင်ဆင်ထားချက်တွေကိုကြီးညာပြောဆိုခြင်းမရှိသေးဘူးလို့လည်းရေးသားထားပါတယ်။လွှတ်တော်ရဲ့နေရာအများစုကိုအနိုင်ရရှိထားပြီးဖြစ်တဲ့အတွက်ပါတီအနေနဲ့သမ္မတတင်မြှောက်ခွင့်ရရှိတော့မှာဖြစ်ပေမဲ့ဘ누구ကိုယာထားထားတယ်ဆိုတာအခုတည်းထိထုတ်ဖော်ပြောဆိုတာမျိုးလည်းမဟုတ်သေးပါဘူး။ဒေါ်ဆန်းစုကြည်ရဲ့အနီးကအကြံပေးတဦးဖြစ်တဲ့ဦးဝင်းထိန်ကတော့ကြိုတင်ခံမှန်းပြောဆိုချက်တွေတွစ်ဆုံမေးမြန်းချက်တွေကြောင့်ချုပ်ချုပ်ထွေးထွေးအငင်းပွားစရာတွေဖြစ်လာမှာကိုမလိုလားဘူးလို့ပြောတဲ့အကြောင်းရေးသားထားပါတယ်။နောက်ထပ်ထိတ်တန့်ပါတီဝင်တဦးလည်းဖြစ်ဒေါ်ဆန်းစုကြည်ရဲ့ဥပဒေရေးရာအကျိုးဆောင်တယောက်လည်းဖြစ်တဲ့ဦးညံဝင်းကလည်းအာဏာလွှဲပြောင်းရေးကိစ္စဟာတိတ်ပြီးတော့တိမ်မွေ့နူးညံ့တဲ့အတွက်ဘာမှမပြောလိုပါဘူးလို့ပြောတဲ့အကြောင်းရေးသားထားပါတယ်။အဓိကဖိအားဖြစ်နေတာကအစိုးရအဖွဲ့ဝင်ဝန်ကြီးတွေခန့်အပ်ရေးဖြစ်ပါတယ်။နိုင်ငံရေးတုံးသက်သူတဦးလည်းဖြစ်တချင်ကမြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂတာဝန်ခံတဦးဖြစ်တဲ့ Richard Hose ကတော့NLD ပါတီဟာအကြမ်းအဖျင်းတရားဥပဒေစိုးမိုးရေးနဲ့ဒီမိုကရေစီဖြစ်ထွန်းဖို့ကိုပြောဆိုနေပါတယ်။ဒါပေမဲ့ဘလို့ policy မျိုးတွေချမှတ်မယ်ဆိုတာမသေးခွေသေးဘူးလို့ပြောတဲ့အကြောင်းထောက်ပြရေးသားထားပါတယ်။အပြည့်စုံကို The New York Times မှာဖတ်ရှုနိုင်ပါတယ်ခင်ဗျာ။ဆက်လက်တင်ပြပေးချင်တာကတော့မြန်မာပြည်ကနေတရုတ်နိုင်ငံကိုတစ်ခိုးထုတ်နေတဲ့လုပ်ငန်းဟာခါပြတ်နေတယ်ဆိုပြီးတော့ခေါင်းစဉ်တတ်ထားပြီး Paul Newman ရေးသားထားတဲ့ဆောင်းပါးကိုလန်ဒန်မှာအခြေစိုက်တဲ့တဘာဝပတ်ဝန်းကျင်ဆိုင်ရာစုံစမ်းစစ်ဆေးရေး Agency IA ကထုတ်တဲ့သတင်းစင်မှာဖတ်ရှုရပါတယ်။လွန်ခဲ့တဲ့6လတာကာလအတွင်းမြန်မာနိုင်ငံကနေတရုတ်နိုင်ငံကိုတင်ပို့တဲ့တစ်မှောင်ခိုလုပ်ငန်းဟာတိတိတသားကျဆင်းသွားတယ်လို့နှစ်နိုင်ငံနယ်စပ်မှာအဓိကတစ်မှောင်ခိုတင်သွင်းတဲ့လမ်းကြောင်းတွေကိုစောင့်ကြည့်လေ့လာပြီးတော့ EIA အဖွဲ့ကထုတ်ပြန်လိုက်တယ်လို့ဆိုထားပါတယ်။ကန်တောင်းကလင်းစီစဉ်လှုပ်ဆောင်နေခြင်းလို့အမည်ပေးထားတဲ့ EIA ရဲ့2015ခုနှစ်အစည်းအဝေးခန်းစာမှာ2014ခုနှစ်အတွင်းမြန်မာနိုင်ငံကချင်ပြည်နယ်ကိုဖြတ်ပြီးတော့တရုတ်နိုင်ငံယူနန်ပြည်နယ်ကိုတစ်လုံးတင်သွင်းခဲ့တဲ့တစ်တောရဲ့ပမာဏဟာကုဗမီတာ6သိန်းလောက်ထိရှိပြီးတန်ဘိုးအဖြစ်အမေရိကန်ဒေါ်လာတန်900နီးပါးရှိခဲ့တယ်လို့ဆိုပါတယ်မြန်မာစစ်တပ်နဲ့ပတ်သက်တဲ့အင်အားကြီးစီးပွားရေးအုပ်စုတွေတိုင်းရင်းသားနိုင်ငံရေးအဖွဲ့အစည်းတွေဟာမြန်မာနိုင်ငံရဲ့တစ်တောဥပဒေကိုပျောင်ပျောင်တင်းတင်းချိုးဖောက်နေကြတယ်လို့လည်းထောက်ပြရေးသားထားပါတယ် အခုပြီးခဲ့တဲ့6လမှာတစ်မှောင်ခိုးခိုးထုတ်မှုကျဆင်းသွားတာကတော့2015ခုနှစ်ဇန်နဝါရီလအတွင်းတရုတ်တစ်ခုသမား155ယောက်ကိုဖမ်းဆီးလိုက်တဲ့အတွက်သတိထားမိသားကြပြီးဖြစ်တယ်လို့တရုတ်နိုင်ငံစီးပွားရေးကျဆင်းသွားတာနဲ့မြန်မာနိုင်ငံကနိုဝင်ဘာလရွေးကောက်ပွဲကြောင့်ဖြစ်တယ်လို့သုံးသပ်ရေးသားထားပါတယ်ခင်ဗျာ
တော်ရရှင်များရှင်တမရဦးသိန်းစိန်အစိုးရအုပ်ချုပ်မှုမကြခင်ကုံဆုံးတော့မှာဖြစ်တာနဲ့များသူ့အစိုးရတပ်တန်းတွင်မြစ်ဆောင်ရေကာတာစီမံကိန်းကိုဆိုင်းငံ့မှုဆုံးဖြတ်ချက်ဟာလည်းပြက်ပြယ်တော့မှာဖြစ်ပါတယ်။စန့်ကျင်ကန့်ကွက်မှုတွေနဲ့အကြီးအကျယ်ကြုံခဲ့ရတဲ့မြစ်ဆောင်စီမံကိန်းနဲ့ပတ်သက်လို့အသစ်တက်လာမယ့် NLD အစိုးရအနေနဲ့ရောဘလို့ဆုံးဖြတ်ဆောင်ရွက်သင့်ပါသလဲ။တိုင်းပြည်အတွက်ဖွံ့ဖြိုးရေးလိုအပ်ချက်နဲ့တဘာဝပတ်ဝန်းကျင်လူမှုအတိုင်းဝိုင်းတွေပေါ်ထိခိုက်လာမယ့်အရေးဘက်မြအောင်ဘလို့ဆောင်ရွက်ကြမလဲဆိုတာကိုအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးလိုတဲ့သောတာရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1239-382-999 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။တိုင်းရိုက်လေးလိုင်းဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းကိုယ့်ရဲ့အတွေ့အကြုံတွေသဘောထားတွေကိုအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေးလိုင်းအစီအစဉ်ကအကျိုးဆိုပါလိမ့်ရှင
်။အင်္ဂါညဓာတ်ရိုက်လေးလိုင်းမှာပါဝင်ဆွေးနွေးလိုသူတွေ VOA ကိုအချိန်မီဆက်သွယ်ကြပါလို့ထပ်မံတိုက်တွန်းလိုက်ပါတယ်။အခုတော့မနက်ခင်းအင်္ဂလိပ်စာသင်ကန်းစာကိုလေ့လာနိုင်ကြပါပြီ။ American Indian 3အင်္ဂလိပ်စာသင်ကန်းစာတွေကိုဒေါ်လှလှတန်းကအစီအစဉ်တင်ဆက်ပေးနေတာဖြစ်ပါတယ်။
ဒီကနေ့မင်းတင်ပြမယ် idiom အသုံးက
break a leg
ဖြစ်ပါတယ်စာလုံးပေါင်းက break break ကချိုးတာ a ကတခုတချောင်း leg leg ကခြေတော့ဆိုတော့စပိုက်ခွင်းရဲ့ဓာတ်ရိုက်ဒီပေကတော့ခြေတချောင်းကိုကျိုးအောင်လုပ်တာပေါ့ idiom ဆိုရဲသဘောလိုက်ဒီပေကိုမရှင်းပြမီဒီအသုံးဆင်းတက်လာတဲ့နောက်ကျောင်းကိုအနည်းငယ်ရှင်းပြပါစီရှေးခေတ်ကပြဿနာသဘင်လောကမှာအယူရှိခဲ့တာကဇမကာမီအနုပညာသည်တွေကိုပွဲအောင်အောင်မြင်မြင်ကနိုင်လေအောင်အဆင်ပြေပါစေလို့ဆုမွန်ကောင်းတောင်းပေးလို့ရင်အယူသီးမှုတစ်ခုကပြောင်းပြန်ဆူတောင်းပေးဖို့ပဲဖြစ်ပါလေ။ဥပမာ break a leg ခြေတော့ကျိုးပါစေလို့ဆူတောင်းပေးခြင်းအပြင်ပြောင်းပြန်သဘောအဓိပ္ပာယ်ယူပြီးဒီပွဲကမဲ့လူကိုကန့်ကောင်းပါစေအောင်မြင်ပါစေလို့ဆူတောင်းပေးရာရောက်တယ်လို့ရှိခဲ့တဲ့အယူဖြစ်ပါလေ။တတိယတော့အောင်မြင်ပါစေအဆင်ပြေပါစေလို့ပြောခဲ့ရင်တော့ပွဲကာရမှာပြောင်းပြန်ဖြစ်ပြီးအဆင်မပြေဖြစ်တဲ့အယူရှိပါတယ်။ဒါကြောင့်မလို့ break a leg လို့တူကပြောလာတဲ့ဆိုရင် idiom ဆိုရဲ the white day ကတော့ကိုယ်ကိုကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုတာကိုနားလည်သဘောပေါက်ပြီးကျေးဇူးတရားမှာဖြစ်တယ်ဆိုတာကိုနားလည်သိချင်ပါတယ်။ဒီနေ့အဖြစ်တော့အင်္ဂလိပ်လို break a leg က good luck ကိုဆိုပါတယ်။ဒီတော့နှစ်ပတ်သက်လို့ George Group ပြီးတဲ့ဥမာကတော့
It's important for our first performance tonight to be a success. So break a leg everybody.
ဒီညကမေပွဲကကျွန်တော်တို့ရဲ့ပထမဦးဆုံးပွဲဆိုတော့အောင်မြင်ဖို့အရေးကြီးတယ်။ဒါကြောင့်မို့လို့အားလုံးအဆင်ပြေပါစေ၊ကန့်ကောက်ပါစေလို့ဆုတောင်းပါတယ်လို့ကြေပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်။
It's important for our first performance tonight to be a success. So, break a leg, everybody.
ကိုယ်ကန့်ကောက်ပါစေအဆင်ပြေပါစေလို့ပြောတယ်ဆိုရင် idiom အသုံးအရာဘယ်လိုပြောမလဲ?
Break a leg.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကနေ့မင်းတင်ပြခဲ့တဲ့ idiom အသုံးပဲဖြစ်ပါတယ
်။ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့ idiom အသုံးနှုန်းအင်္ဂလိပ်စာသင်ခန်းစာကိုတင်ဆက်ပေးခဲ့တာဖြစ်ပါတယ်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးပါတော့မယ်။အရင်ဆုံးတော့စီးပွားရေးကဏ္ဍကိုနားဆင်အောင်ပါ။မြန်မာနိုင်ငံရဲ့ပထမဦးဆုံးအစုရှယ်ယာဈေးကွက်ဖြစ်တဲ့ Yangon Stock Exchange ကိုကုမ္ပဏီ6ခုနဲ့ဒီဇင်ဘာလ9ရက်နေ့ကစတင်ပြီးတော့ဖွင့်လှစ်လိုက်ပြီးတဲ့နောက်အများပြည်သူတွေရဲ့ကြားမှာအစုရှယ်ယာဈေးကွက်ပေါ်စိတ်ဝင်စားသူတွေလည်းတဖြည်းဖြည်းများလာနေပါတယ်။အစုရှယ်ယာဈေးကိုမြန်မာနိုင်ငံမှာအခုမှစတင်မိတ်ဆက်တာဖြစ်တဲ့အတွက်ဒီပုံမှာစိတ်ဝင်စားကြတဲ့အများပြည်သူတွေအနေနဲ့အလျင်မြန်ကြီးဝါလိုတဲ့စိတ်ကိုရှောင်ရှားပြီးတော့အစုရှယ်ယာဈေးအကြောင်းသိချလေ့လာပြီးမှပါဝင်လှုပ်ဆောင်တဲ့နယ်လို့စီးပွားရေးပညာရှင်ဥက္ကမောင်ညိုကပြောလိုက်ပါတယ်။အစုရှယ်ယာဈေးကွက်အကြောင်းဆောင်ရန်ရှောင်အနေနဲ့ပတ်သက်လို့ဥက္ကမောင်ညိုကိုဆက်သွယ်မေးမြန်းပြီးတော့ကိုဇော်ဝင်းလှိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ။
ူရသူတော့ကိုစိတ်ဝင်စားနေရတာပေါ့နော်စိတ်ဝင်စားတာကဖြစ်ပြင်ဖြစ်လိုက်တာလေပူတယ်လို့တော့မအောင်မင်းကြီးရဲ့အမေးလိုက်လို့ရှိရင်သူကဘယ်လိုစောက်ရှည်ကဘယ်လိုကစားအောင်လဲဆိုတာစမေးတယ်အမားကစောက်ရှည်ကကစားတာလေတပိုင်းပေါ့ကြီးအမားတကယ်တမ်းကတော့ယင်းနိမ့်နံမှုလုပ်တဲ့ပိုင်းပေါ့အခုကယင်းနိမ့်နံမှုမကြည့်ပဲနဲ့အမအခြေခံနေနဲ့ပြောရတော့ဒါကဝေစုခိုင်းလိုက်တာပဲလေဝေစုရဲ့ဘာမှအဲ့လို့ရှိရင်အတို့ရမယ်ဒီစောက်ချေရအစုချေရဝယ်ထားလို့ရှိရင်အမျက်ဝင်သေးရမယ်ရှယ်ယာကြီးဈေးနှုန်းတက်လို့ရှိရင်ကိုကြိုးကန်စားမယ်ပေါ့ဒါဝေစုကောင်းတဲ့ယူနီမြုံနာနဲ့တကောပြီးမယ်အခုကလူတွေစိတ်ဝင်စားနေကြတာကမင်းများတစ်ဖြည်းဖြည်းချင်းနေကြတာပေါ့လေဘယ်လိုကစားလိုက်ရမလဲဘယ်လိုလုပ်ရမလဲဆိုတော့ဒါတွေကမကြွန့်ကျင်သေးပဲနဲ့ကစားတဲ့ခါမျိုးမဖြစ်သေးဘူးပေါ့နော်အဲ့တော့နှစ်ခုပြောပါတယ်တစ်ခုကတော့ပါလဲဆိုတော့မကြွန့်ကျင်တဲ့နားမလည်တဲ့အလုပ်ဆိုရင်မလုပ်ပါနဲ့ကြွန့်ကျင်တဲ့ကိုကိုနားမလည်မလုပ်ပါနဲ့ကိုနားလည်လုပ်ပါနောက်တစ်ခုကတော့လောဘကြီးမှားမယ်နော်လောဘကြီးမှားမယ်အဲ့တော့ကိုနိုင်တဲ့လောက်ကလေးလုပ်ပါဟိုအိမ်ရောက်ပြောလုပ်လိုက်တဲ့ဟာမျိုးလားမြေရောက်ပြောလုပ်လိုက်တဲ့ဟာမျိုးဒီတစ်ဖြည်းဖြည်းခွေးပြပေါ့လေအဲ့လိုဟာမျိုးမလုပ်ပါနဲ့တစ်ဖြည်းဖြည်းနားလည်အောင်လေးလာပါလေးလာပြီးမှလုပ်ပါစရာအဓိကဒီအပိုင်းမှာအဲ့လိုလည်းလိုက်ပြောပြပါတယ
်နောက်တစ်ခုကဒီစောစောဆရာပြောသွားသလိုပေါ့ဟိုမြန်မာလူထုအကြမ်းမှာရောဆရာဒီအစုရှယ်ယာဈေးနဲ့ပတ်သက်ပြီးတော့ဆရာ့အမေးကြမြန်းကြတာတွေရှိတာတော့မှန်ပေမဲ့ဟိုကျွန်တော်တို့ရာခိုင်နှုန်းအဖြစ်ကြည့်မယ်ဆိုနည်းအောင်မယ်လို့ယူဆလို့ရတာပေါ့နော်ဆိုတော့လူထုအကြမ်းမှာရောဒီလူထုအကြမ်းမှာရောဆရာဒီအစုရှယ်ယာဈေးနဲ့ပတ်သက်ပြီးအသိပညာဘယ်လောက်များရှိသလဲ
တမန်ပြည်သူလူထုအနေနဲ့ပြောရအောင်နော်စိတ်ဝင်စားဘူးလို့ပြောရမှာပေါ့နော်တမန်ပြည်သူလူထုအနေနဲ့ပြောရအောင်နော်ဘုသူတဘယ်လောက်ရှိသလဲဆိုတာဘယ်လောက်မှမရှိဘူးလို့ပြောရမှာဆရာကအဲ့ဒါကြောင့်မလို့ဟိုတက်ဆိုင်ရာဒီရန်ကုန်စတော့အခြေအနေလိုက်ပြီးပညာပေးတယ်။ဟောအကြောင်းမသိဘဲနဲ့ဟိုတော့တင်းတင်းချာချာလေ့လာပါ။ဟိုတနိုင်လောက်ပါမနိုင်မနေမလောက်ပါနဲ့။နောက်ပြီးတော့ဝယ်နဲ့ဝင်နဲ့စောက်ချေရာဒီအကြောင်းတွေလေ့လာပါဆက်ပြီးသူလည်းပညာပေးတယ်။ဆက်လို့လည်းဘေးအနေနဲ့ဖက်ဒရယ်အနေနဲ့ပညာပေးပါတယ်။တကယ်တမ်းကတော့သိတဲ့ဟာသဘောပေါက်တဲ့ဟာတော်တော်နားလည်နားလည်ဟာတော်တော်ရှားပါတယ်။ဘာမှမသိဘဲနဲ့ဟိုသူများပြောတာကြားလာနေလိုက်ရောကြာသူများဝယ်လို့လိုက်ရောတဘောတွေများတယ်။ဒီကြကြမဆန်းစစ်ဆန်းစစ်နိုင်တဲ့အခြေအနေမရှိသေးဘူ
းအခုလက်ရှိအနေအထားအထိပေါ့နော်ဆရာဟိုဘလို့လူတွေကများဒီအစုရှယ်ယာတွေကိုဝယ်ထားကြပါသလဲကျွန်တော်တို့အစောပိုင်းမှာကြားတာကတော့ဒီမှာဟိုစတင်လုပ်ကိုင်တဲ့ကုမ္ပဏီတချို့ရှိတယ်ပေါ့နော်နည်းနည်းအထူးသဖြင့်တော့ပတ်စံရှိတဲ့လူကုမ္ပဏီကြီးတွေပေါ့သူတို့ကစပြီးလုပ်ကြတယ်ပြောပါတယ်ဆိုတော့အခုစောစောကျွန်တော်တို့ပြောနေကြတဲ့ဒီတာမန်ပြည်သူတွေပေါ့နော်ကျေကျေပြန့်ပြန့်ဖြစ်လာတဲ့အနေအထားရောက်တဲ့အထိမရောက်လာသေးခင်မှာအခုလက်ရှိအနေအထားအရဆရာဘသူတွေကများအစုရှယ်ယာဈေးကွက်မှာပါဝင်ရောင်းဝယ်နေကြပါတယ
်ဝယ်ထားကြတာကတော့အခုရှေ့မှာပေါ့နော်ရှေ့မှာတချို့ကုမ္ပဏီတွေကနည်းနည်းနာမည်ကြီးတယ်နာမည်ကြီးတယ်နာမည်ကြီးတာပေါ့လေဒါကလည်းလူလူပြောနေပေါ့လေအဲ့တော့နာမည်ကြီးတဲ့ကုမ္ပဏီကြီးတွေဆိုရင်အဲဆိုတော့ဟိုဝယ်ခြင်းလောက်တော့မရဘူးဝယ်တဲ့ခါကနှစ်ဆရှိတာသူရောင်းတဲ့ခါတစ်ဆလောက်ပဲရှိတယ်အဲ့တော့ဒါလည်းမှန်းလို့ရပါတယ်ဟိုအများစုကတော့နည်းနည်းနည်းနည်းချင်းအဲဝယ်ထားတဲ့လူတွေဒီများတယ်သူတို့ကပြောတယ်သူတို့ကအများစုပေါ့လေဟိုလုံးလိုက်ခဲလိုက်အများကြီးဝယ်တယ်လူလူမရောဘူးနည်းနည်းပါပါဝယ်တဲ့သူတွေပဲရောင်းတယ်လို့ပြောတယ်အော်ဒီကြတာကဒါလည်းဝေးကြီးတက်နေတဲ့သူတွေပေါ့နော်ဝေးကြီးတက်နေတဲ့သူတွေမျိုးဝေးရှာရှိတဲ့သူတွေပဲရှင်းပါပါအဲဒါမှပြောရရင်တော့ဆရာတို့တောင်မဝယ်ထားပါဘူးဆရာတို့တောင်ဝယ်ရစီမရဘူး
နောက်တစ်ခုကအခုလိုအယောင်းဝယ်လုပ်နေကြတဲ့နေရာမှာကောဆရာဒီဟာကကျွန်တော်တို့ပြောကြမယ်ဆိုရင်တော့ဟိုတခြားဒီဖွံ့ဖြိုးပြီးနိုင်ငံနေနဲ့ရှင်လို့တော့မရသေးဘူးပေါ့နော်ဒါပေမဲ့အထူးသဖြင့်ဟိုကျွန်တော်တို့နီးဆက်ဆက်ပြောနေတာကဒီကျွန်တော်တို့မြန်မာနိုင်ငံနဲ့ဆိုရင်ထိုင်းတို့စင်ကာပူတို့လိုဟိုအိန္ဒိယနိုင်ငံတွေပေါ့နော်အဲ့လိုတွေနဲ့ရှင်မယ်ဆိုရင်ကောကျွန်တော်တို့မြန်မာနိုင်ငံရဲ့အခုလက်ရှိအနေအထားဒီအစုရှယ်ယာဈေးကဘယ်လောက်ထိစစ်စစ်မှန်မှန်အစုရှယ်ယာဈေးလို့ဖြစ်နေပြီလဲအစောပိုင်းကကျွန်တော်တို့ကြားတာဟိုတချို့လက်သိထိုးပြီးတော့ကုမ္ပဏီတွေကအဲ့လိုမျိုးရောင်းဝယ်လို့အစုရှယ်ယာဒီစဈေးဆက်ဆက်ချင်းမှာအဲ့လိုလောက်ကြတယ်ပြောကြတယ်အချင်းချင်းသိတယ်မလားဟိုခင်ရခင်ကြောင်းညီနေရယင်းနေကြောင်းလောက်ကြတယ်ဆိုတော့အတံမျိုးတွေကြားတော့ဒီအစုရှယ်ယာဈေးကတော့တကယ်ဈေးကွက်ရယ်လို့ပြင်းစစ်စစ်မှန်မှန်ဖြစ်ပြီလားဆရာ
ဘယ်ဖြစ်တယ်ဟိုအခြေခံတွေလည်းပြောတော့ဘယ်ဖြစ်လဲနောက်တော့ရကိုကိုဟိုတဘောမကြတာကြီးဝင်မကြကြတယ်အများကြီးရှိတယ်ကိုဒါလည်းနားလည်နိုင်ပါလေကိုအားနေခြင်းနဲ့ကြည့်တယ်နော်အဲ့တော့တကူရောဒီလက်သိထိုးပါညာတော့ပြောတော့ပြောတာပါပဲဟိုလိုချင်တော့မရဘူးပေါ့လေလိုချင်တော့မရဘူးဒါလည်းဟုတ်ချင်မှလည်းဟုတ်မယ်ဘာလို့တော့ဒီပိုင်းမှာတည်နေကြတဲ့ဟာတိုင်းဟာမှန်တာမဟုတ်ဘူးကိုကတော့ဘာလို့စိတ်ကြည့်တယ်လဲဆိုတော့ဖြစ်ပြဖြစ်လိုက်တဲ့ဈေးလုံးတွေမဟုတ်သေးနေမှာဘူးဟုတ်တယ်အခုပဲတချို့ share တွေကနော်စည်ရင်းပေါက်ကုမ္ပဏီတွေမှာအဲစည်ရင်းတွင်းဖို့စဉ်းစားနေတော့မှရှိသေးတယ်ဘယ်လိုမှစည်ရင်းပေါက်ကုမ္ပဏီ listed company မဖြစ်သေးဘူး အဲ့ဒီအချိန်မှာကိုရှစ်ဆတက်တယ်ဘာညာဆိုတော့အဲ့ဒါကြီးသိပြီးတော့တဘာဝမကြောက်ဘူးပုံဝင်လည်းမကြောက်ဘူးတော့သူကစရင်ပေါက်ကူမှုဖြစ်မလားမဖြစ်မလားလဲတော့မသိဘူးနောက်တစ်ခုကတော့ဈေးနှုန်းတွေကဘယ်သူကသတ်မှတ်တာလဲပေါ့နော်ဈေးနှုန်းတွေကဘယ်သူကသတ်မှတ်တာလဲဆိုတော့မလို့လေဒီဝိုင်းတော့ဝယ်တဲ့သူနဲ့ရောင်းတဲ့သူကသတ်မှတ်တာတော့မှန်တယ်ဒါပေမဲ့တကယ်တမ်းတန်ကြီးရှိသလားမရှိသလားတိတိကျကျတဲ့အိုးတော့ကလေးကလည်းဒီကုမ္ပဏီတစ်ခုကသူ့ဟာသူ share ဈေးတွေသတ်မှတ်တာပေါ့အဲ့ဒါဖြစ်တဲ့မှာဖြစ်တဲ့ဘာသာဆိုတော့ဘယ်သူမှမမမပြောအခုလည်းအဲ့ဒီတိုင်းပဲနော်ဘယ်နှဖတ်တဲ့သွားယူပါလို့ဆိုတဲ့ဟာကြီးပြောပြောလိုက်လို့ပြောပြန်လေလို့လာတကူဖြစ်သွားတယ်ဘုံလည်းတုတ်ကြတယ်ဆိုရင်လည်းပြောကပါတယ်ဆိုတဲ့ခါမျိုးဖြစ်နေတယ်အဲ့တော့ဒီအခုစအထွက်ကလေးကတိတ်တော့ဘူးမှမနိုင်ဘူးဒါပြုံးလည်းပြောလို့ရှိရင်တိတ်တော့မကြောက်ဘူ
းဟုတ်ကဲ့ဆရာဒီအစုရှယ်ယာစောစောဆရာပြောတဲ့ဈေးနှုန်းတတ်မှတ်မှုတွေဘာတွေကိစ္စတွေမှာရောဒီအစိုးရရဲ့အခန်းကဏ္ဍအတော့ဘ rules and regulation ပေါ့ဆရာရဲ့ဒီစီမင်းစီကံတတ်မှတ်ဖို့ဘလို့ပုံစံတတ်မှတ်ကြမယ်တကယ်လက်တွေ့ကြရလားမကြဘူးလားသူတို့တတ်မှတ်တဲ့ဈေးတွေကဆိုရာတွေကအစိုးရရဲ့အခန်းကဏ္ဍဘလို့ရှိသလဲအစိုးရပါဝင်ပတ်သက်မှုရှိနိုင်သလားဟိုထိန်းချုပ်ပေးလို့ရလားဆရာ
အစိုးရကတော့အစိုးရကတော့စီမင်းစီကံဥပဒေရှိတာပဲလေဒါကပြောကြစမ်းဆိုရင်ပြီးခဲ့တဲ့9နှစ်တည်းမှာလွတ်တော်ပြတ်ထန်းတဲ့ဥပဒေတွေအများကြီးပဲလေဥပဒေအများကြီးပြတ်ထန်းနေတယ်နေဥပဒေမရှိဘူးတုံ့လုံးကြီးမရှိဘူး enforcement တကယ်တကယ်ဆောင်ရွက်နိုင်ခြင်းမရှိဘူးလေဒါကစောက်ရှည်ရဈေးကွက်တဲ့တွေမဟုတ်ဘူးအခုလည်းဒီသဘောမျိုးပဲနော်အဲအခုဥပဒေထွက်လာတယ်နောက်ကနေဥပဒေတို့လွတ်တော်လုံးကြီးတို့တစ်ခါလိုက်အောင်ပဲဒီလိုကျအဲ့ဒီအတိုင်းဖြစ်အောင် enforcement ဥပဒေအတိုင်းဖြစ်အောင်စီးကြအောင်မယ်အဲ့တော့အဲတက်ဆိုင်အတောင်ကြီးတဲ့လူတွေကအခုတော့မှပြောနေတယ်နော်အများပဲကုမ္ပဏီတွေတချို့အများပဲကုမ္ပဏီတွေကိုစိတ်မချပါဘူးဒေတာစီစစ်ပါဆိုတဲ့ခါမျိုးအဲ့တော့ဆရာတော့ဟိုစီမင်းစီကံဆိုတာဒီနေရာတစ်ခုလည်းမဟုတ်ဘူးတခြားနေရာမှာလည်းအကုန်လုံးပဲဒီနေရာမှာလည်းအားနေတယ်လို့မြင်တယ
်ပူဇော်ဝင်းနိုင်စီစဉ်တင်ဆက်တဲ့အပတ်စဉ်စီဝါကြီးကဏ္ဍကိုကြားခဲ့ကြတာဖြစ်ပါတယ်အခုတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့တူတာဆုံလွင့်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ကြအောင်ပါဒီတစ်ပတ်အစီအစဉ်မှာတော့ရှီအောင်ရင်ကျင်းမှုအမွေနှင့်ထိန်းသိမ်းစောင့်ချော်ရေးလုပ်ငန်းလှုပ်ဆောင်နေတဲ့ရန်ကုန် Heritage Trust အဖွဲ့ကမတ်ရွှေရင်မာဦးရဲ့အမေရိကန်ခီးစဉ်အကြောင်းကိုအောင်ကဆက်တွေ့မေးမြန်းတင်ပြပေးထားပါတယ
်ဒီမတ်ရွှေရင်မာဦးကအမေရိကန်ပြည်ထောင်စုကိုပေါ်လေဒီလေလာရေးခီးစဉ်တစ်ခုဟိုလာခဲ့တယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာဆိုတော့ဟိုဒီခီးစဉ်နဲ့ပတ်သက်ပြီးတော့နည်းနည်းလောက်ရှင်းပြပေးပါလား
ဟုတ်ကဲ့ကျွန်မကဟို international visitor leadership program ပေါ့နော်အဲ့ဒီဟာရန်ကုန်မြို့မှာရှိတဲ့ US တရုတ်ကနေပြီးတော့ဒီ program တော့ရှိရဲ့ဒါကိုလျှောက်ထားဖို့တင့်တော်တယ်ဆိုပြီးသူ nominate လုပ်တဲ့အတွက်ကျွန်မလျှောက်ခဲ့တာပါလျှောက်ပြီးတော့ရွေးချယ်ခဲ့လို့ပါဒီအဓိကက heritage protection ပေါ့သူတွေမှုဝင်တဲ့နေ့ဆောက်ရှောက်ရေးနဲ့ပတ်သက်ပြီးတော့ American ပြည်အောင်ပါရလုပ်နေတယ်ဘယ်လိုလုပ်နေလဲဆိုတော့အဲ့လားဆိုင်ဖို့အတွက်ဒီ program ကိုရွေးချယ်ခဲ့တာပေါ့နော်
လေးလာရေးခီးစဉ်ဆိုတော့ဟိုဘာအကြောင်းနေနဲ့ပတ်သက်ပြီးတော့အဓိကထားပြီးတော့လေ့လာခဲ့ပါလဲခင်ဗျာ
ဒီကိစ္စဝင်နေဆိုတဲ့နေရာမှာတော့တို့ကရှူတော့ဘောင်းဆောင်တော့မများပါပါတယ်ဒီရှင်းဆောင်သူတေသနာဆိုင်ရာတွေကနောက်ပြတိုင်းနဲ့ပတ်သက်တာတွေရောနောက်ဒီဟိုရှင်းအောင်အဆောက်အအုံထိန်းသိမ်းတာစသဖြင့်ပေါ့နော်အဲ့လိုမျိုးရှူတော့ဘောင်းဆောင်လေ့လာရမှာ
အမေရိကန်ပြည်ထောင်စုကဘယ်နေရာတွေကိုသွားပြီးတော့လေ့လာခဲ့လဲခင်ဗျာ
အာဒီနေက၄ခုပေါ့နော်နောက်မျိုး၇မျိုးဆိုတော့တနေရာနဲ့တနေရာတော့မပြူနောက်ဒီရေမှုဝင်နေတဲ့ဆက်ဆိုင်နဲ့ပတ်သက်တဲ့ခန္ဓာအတီးတီးရှိတော့အတီးတီးကိုလေ့လာရတာပေါ့ဥမာကျွန်မဝါရှင်တန်ဒီစီမှာရှိနေတဲ့ solution တော့အဓိကမူဝါဒပိုင်းဆိုင်ရာဥပဒေပိုင်းဆိုင်ရာတွေကိုပြီးလေ့လာရတယ်အဲ့မှာရှိတဲ့ဒီရှင်းနေကုန်ရက်တရားရောဘယ်လိုလုပ်နေတယ်နောက်ဟိုဒီမြေကစခုရလာမှာရှိနေတဲ့ Ambassador Fund for Heritage Preservation ဆိုတာမလိုနိုင်ငံမှာလည်းသူတို့လုပ်နေတဲ့ project တွေရှိတယ်ပေါ့နော်အဲ့ဒါလေးကလည်းဒီထားနိုင်ငံဒီမှာမွေးစကိန်းဆက်ဆောက်ရေးဒဗလိုပရောဂျက်တွေလုပ်နေရဆိုတာမျိုးအဲ့လိုမျိုးကဏ္ဍတွေလေ့လာရတယ်လို့မျိုးနောက်ကျွန်တော်တို့ဒီ Charlotte Bay ကိုရောက်တဲ့ချိန်မှာလည်းအရင်အမေရိကန်သမ္မတဟောင်းနေနေခဲ့တဲ့နေအိမ်ကိုဘလို့ဆက်လက်ထိန်းသိမ်းဆောက်ရှောက်ပေးများပြည်သူတွေမျိုးကြည့်ရှုလေ့လာလို့ရအောင်ထားတယ်စသဖြင့်ပေါ့အဲ့လိုမျိုးအုံစံမျိုးဆိုတော့ကျွန်တော်တို့လေ့လာပါတယ်ရှင့်
ဝါရှင်တန်ဒီစီထဲမှာဆိုရင်လည်းပဲဒီရှေးဟောင်းအဆောက်အဦတွေပြလိုက်တွေရှိတာပေါ့လေဆိုတော့အခါကျတော့အဲ့ဒီမှာလေ့လာတဲ့အခါမှာအထူးထူးခြားခြားဘာတွေတွေ့ခဲ့ရလဲခင်ဗျာ
အရှင်မောင်မောင်လေးလာမယ်ဆိုရင်ကြားလိုက်တွေဝင်လေးလာဆိုအများကြီးရှိရပေါ့ကျွန်မကြားလိုက်တစ်ခုပဲရောက်ခဲ့ဒီ American History နဲ့ပတ်သက်တဲ့ Museum ပေါ့အဲ့ဒီ Museum ကိုရောက်ခဲ့တယ်အဲ့ဒီမှာတော့ကျွန်မလေးလာရတော့အများကြီးပေါ့ဟိုသူတို့စုဆောင်ထားတဲ့ပစ္စည်းတွေ3တန်းလောက်ရှိရဲ့အဲ့3တန်းအကုန်လုံးကပစ္စည်းအစ်စ်တွေကိုပြန်ပြီးနမူနာလောက်ထားတဲ့ပစ္စည်းမျိုးပါပစ္စည်းအစ်စ်တွေကိုစုဆောင်ထားတယ်နောက်ဆုံးအခု လက်ရှိခေတ်ပြန်ဖြစ်နေတဲ့ပစ္စည်းရစာစာပြီးစုဆောင်နေတာမျိုးတွေကျွန်တော်လေ့လာလို့ရတယ်အများကြီးပါလေရှင
်မရွှေရမအောင်ပြောတယ်လို့ပေါ့နော်တမိုင်းနဲ့ဆိုင်တဲ့ပစ္စည်းတွေအများကြီးပြသထားတယ်ဆိုတော့အဲ့ဒီထဲထဲမှာဘလို့ပစ္စည်းမျိုးတွေပါပါလဲခင်ဗျာ
ကျွန်တော်ကအချိန်သိနေရတဲ့အတွက်တချို့စိတ်ဝင်စားစရာကောင်းတဲ့ gallery တွေဝယ်ဝင်ပြီးတချို့ကြော်ခဲ့ရတဲ့ gallery တွေလည်းအများကြီးရှိတယ်ရှင်ဥပမာဟိုတို့ပထမဦးဆုံးတို့တွေကမှသုံးခဲ့တဲ့မြေထားဆက်ကောင်ဟိုတကယ်အခုချိန်မရှိနေဘူးခင်ဗျာလည်းသုံးပြလို့ရနေသေးတယ်နောက်သူကပစ္စည်းတွေကိုပြတဲ့အခါမှာပစ္စည်းတွေပြတာဟိုပဲသူရဲ့နောက်ကျောင်းကအစိမ်းဝင်သွားလို့ကောင်းတဲ့ story is a land you what takes up ဒီကြားနိုင်နေပေါ့နော်။နောက်စူးစမ်းထားတာအရင်ကောင်းရင်နောက်ခါသူတို့ပြတဲ့ presentation ပုံစံတွေကလည်းအရင်စိတ်ဝင်စားဖို့ကောင်းတယ်။တချို့ခါလေးဆိုဒီတိုင်းဆိုရင်သိပြီးရောစိတ်ဝင်စားဖို့မကောင်းလို့ထင်ရတယ်သူတို့ကဒီ key ရဲ့နဲ့ take up ပြီးတော့ပြနိုင်တဲ့အတွက်ဟိုတော်တော်စိတ်ဝင်စားဖို့ကောင်းတာအများကြီးရှိပါတယ်။နောက်ခါနောက်ခုကျွန်တော်တို့တင်ငန်းစာရှူရမှာပေါ့နော်။ကျွန်တော်တို့ဒီမှာလည်းဟိုရင်ခေတ်ကအဝတ်စားတွေနောက်ဒီပိတ်စားနဲ့လောက်ထားတယ်စက္ကူနဲ့လောက်ထားတယ်တကယ်ရှိတော့အမှုရှိပစ္စည်းတွေပြသတဲ့အချိန်ဟိုဒီတိုင်းပုံမှန်ပြသတာမျိုးမဟုတ်ဘဲဒီ American History Museum မှာဆိုလို့ရှိရင်ဒီနေရာဘယ်လိုတင်နေနောက်ဟိုဒီရင်းမြစ်ပိုင်းကဘယ်လိုထိန်းနေဆိုတာအစားသေးသေးကိုသတိထားတယ်ပေါ့နော်ဥပမာဟိုရှင်ကလင်ကွန်ရဲ့ဟိုအုတ်ထုတ်ကိုသူတို့ပြထားရှိတယ်ဒီလက်ကျန်ခံရတဲ့မိမဆောင်တဲ့အုတ်ထုတ်ပေါ့နော်ဒီအုတ်ထုတ်ဆိုမြေပေါင်းနေရချောရှိနေပြီဒါပေမဲ့လှုပ်ထားရလဲပိုးနဲ့ထုတ်ထားတာဒါပေမဲ့ဒီကောင်မပြည့်စုံအောင်ဆိုရင်အဲ့ဒီနားမှာမီးလေးဆောင်ဆူဆူဆဆမပေးတဲ့မီးနဲ့မီးလေးပဲထုံထားတာမျိုးပေါ့အဲ့လိုမျိုးရအစာသေးသေးသူပြသွားတဲ့ဟာရောပါလေ့လာလို့ရပါတယ်ရှင
်အခုလို့လေ့လာခဲ့တဲ့အကြောင်းအရာတွေကိုဟိုအိုင်ဒီယာကိုယူပြီးတော့ပေါ့နော်ကျွန်တော်တို့ဒီမြမသမိုင်းနဲ့ပတ်သက်ပြီးတော့ဒီရှေးအောင်ပစ္စည်းတွေသမိုင်းဝင်ပစ္စည်းတွေကိုပြသတဲ့အခါမှာရောဟိုဘလို့ပုံစံမျိုးနဲ့ပြသရင်ကောင်းမယ်ဆိုတဲ့စိတ်ကူးမျိုးပေါ်မိလဲခင်ဗျာ
အဲ့အဲ့အားရတော့အများကြီးပေါ်ရပေါ့နော်ဟိုကျမတို့ရှိမှလည်းပြလိုက်တည်းရှိတော့ရှိအဲ့ဒါပေမဲ့သူတို့လောက်တော့ဆုံးဆုံးလေးမရှိဘူးဟိုအဓိကဒီအမျိုးသားပြလိုက်တစ်ခုလောက်ပဲရှိတယ်အဲ့ရဲမှလည်းပြတဲ့ခါမှာပို့ပြီးတော့ဟိုစိတ်ဝင်စားဖို့ကောင်းတဲ့ presentation မျိုးပေါ့နော်တွားရင်ပြည့်စရာကောင်းတာမျိုးမဟုတ်ဘဲနဲ့ယထာလမ်းကြောင်းတွေသမိုင်းကိုပြောတဲ့ခါမှာယထာပုံကြီးပါမယ်သဘောကအနောက်ကအစံနေပါမယ်အဲ့လိုမျိုးနဲ့ပို့ပြီးတော့ဆွဲဆောက်မှုရှိအောင်ပြတာမျိုးပေါ့နော်တိတိဆက်နောက်ကဒီတော့အမှသွားလို့လိုက်ကြရတဲ့ခိုက်ကပြောရတဲ့စကားတစ်ခုရှိတယ်။ရဲစိတ်ဝင်စားမှုကောင်းတာပါလဲဆိုတော့သူကပြလိုက်တယ်ရဲ့အထက်ကဝင်ကဒီပစ္စည်းတွေကိုအများကြီးသူပြသဖို့ရုံကြီးမဟုတ်ဘူးဒီပစ္စည်းတွေပို့ပြီးတော့ချက်ရှိခဲ့အောင်ဖိစင်းထားဖို့ဆိုတာလည်းပါတယ်ပေါ့နော်။အဲ့တော့အဲ့ဟိုပြလို့အများကြီးသူမြင်ပြီးရောဆိုပြီးတော့ပြလို့မရဘူးဒီကောင်ကဘယ်လိုချက်ပြီးတော့ဟိုစဉ်းစားများတော့ခံအောင်ဖိစင်းနိုင်မလဲဆိုတဲ့အချက်ကိုပါထည့်ပြီးစဉ်းစားပြီးတော့သွားလို့ပြတင်တယ်ပေါ့နော်
။နောက်ဆုံးမိကမှခင်ဗျာဒီရှေးဟောင်းသမိုင်းဝင်ပစ္စည်းတွေဒါနဲ့ပတ်သက်တဲ့အရာတွေကိုထိမ့်သိမ်းဆောက်ရှောက်ဖို့ဆိုတဲ့ကိစ္စဟာနိုင်ငံတကာနိုင်ငံလူမျိုးတမျိုးအတွက်ဘလောက်ထိအောင်အရေးကြီးရလို့ထင်ပါလဲခင်ဗျ။
အဲ့ဒါကတော့ဟိုကျွန်မတကယ်လုပ်နေတာကတော့ဒီရှေးဟောင်းအမွေကြီးအဆောက်အုံကြီးပေါ့နော်အဆောက်အုံကြီးကိုထိမ့်သိမ်းနေအပိုင်းမှာလုပ်တာအဆောက်အုံကလည်းနောက်ကတော့ပကံတော့မန္တလေးတော့မဟုတ်လို့မြန်မာရှေးမှုအမွေကြီးအဆောက်အုံကြီးဒီအလုံးကအမွေကြီးလို့တော့စိတ်ထဲမှာယုံကြည်ထားပြီးတာလက်ခံထားပြီးတာအဆောက်အုံကြီးမဟုတ်သေးနဲ့ကျန်ဝါဆောင်ဒီလူဝင်နေတိုင်းထိတွေ့နေရဲ့အဲ့လိုအဆောင်တွေမှာနေရဲ့လို့အဆောင်တွေမှာအလုံးလုံးတယ်အဲ့လိုနေရာကိုချက်တန်းတော့နေတယ်အမွေမြင့်လို့တိတ်ပြီးတော့လူတွေဟိုတတိမမှုကြီးစားတဲ့ဟာတွေကိုဆောင်းတော့ထိနေရတာပေါ့နော်အဲ့တော့အဓိကခြုံမှုပြောမယ်ဆိုရင်တော့တမိုင်းဝင်ဆိုတာကတမတို့အရင်အရေးကြီးအမှန်တကယ်ကဆိုမြူးဆက်တိုင်းကနောက်မှာဖြစ်ခဲ့တမိုင်းဆောင်ကိုဆက်ပြီးတော့ယူလာဖို့ဆိုလို့ရှိရင်ဒီလိုရှိတာအမွေကြီးအဆောင်တွေဖြစ်စီတွေကတော့ရှိလာနိုင်မှာပေါ့နော်။တမိုင်းဆိုတာကအဲ့ဒီကနေမှတစ်ဆင့်ပုံပြတိတာဖြစ်ရှာလာမယ်။အဲ့တော့ပို့ပြီးတော့ညိုနဲ့ပတ်သက်ပြီးညိုနဲ့ပတ်သက်ပြီးတိုင်းနဲ့ပတ်သက်ပြီးခုံပြလဲရှိရဲ့စိတ်ဝင်စားစရာလဲရှိရဲ့။ဒါတွေကနောက်ပြီးတော့လူမျိုးတို့ဟုတ်ရဲ့ဒီမျိုးတို့ဟုတ်တိုင်းပြည်ရဲ့တမိုင်းကိုပြန်ပြီးလေ့လာမယ်ဆိုရင်ဒီလိုကြီးစီးတဲ့ဒီလိုနေရာတွေကလည်းတစ်ဆင့်လေ့လာလို့ရတယ်ပေါ့နော်။အဲ့တော့ဒီဟာတွေကနောက်ခါပျက်စီးသွားပြီးဟေးဆိုလို့ရှိရင်လည်းပြန်ပြီးအစားထိုးလို့မရဘူး။ဒါလည်းမြန်မာသားတို့များတော့အရင်တည်းမှုရှိရတဲ့ဒီကြွားတော့အခင်ထားပါဟိုတော်တော်များများလည်းလိုခံယူမယ်လို့ထင်ပါတယ်အမွေမျိုးဆိုလို့ရှိရင်တော့မြန်မာမျိုးတွေကတော့အမှန်တကယ်တည်းမှုထားပြီးသားပေါ့နော်ဒါပေမဲ့ရန်ကုန်မှာရှိနေတဲ့ဒီမြို့ပြအမွေမျိုးဒီကတော့ဒါကိုအမွေမျိုးလို့ heritage လို့ခံယူရတဲ့သူကနည်းနေသေးတာပေါ့ဒါပေမဲ့တစ်ဖြည်းဖြည်းဦးနောက်ပိုင်းမှာခါရီကိုထိမိရကောင်းမှနားလည်လာပြီလို့ထင်ပါတယ်
အကတော့တုတ္တဆုံးလင်အမေရိကန်တခွင်အစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ခင်ဗျာ
မရိဂန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြပါရမယ်ခင်ဗျာ
။စီးပွားရေးနေကွေးမှုကိုအမြန်ဆုံးတိုးတက်စေမယ့်အကောင်းဆုံးနည်းလမ်းတွေကတခုကတော့အမျိုးသမီးတွေကိုစီးပွားရေးမှာပါဝင်စေဖို့ပဲဖြစ်တယ်ဆိုတာကိုလေ့လာချက်တွေတခုပြီးတခုကတွေ့ရှိခဲ့ပါတယ်။ဒါဟာလေတမယိုးကြစီးပွားရေးမှာအမျိုးသမီးတွေပါဝင်လာရင်မိသားစုတွေနဲ့ပတ်ဝန်းကျင်အတိုင်းဝိုင်းကိုပါဆင်းရဲမွဲတေမှုကနေကယ်တင်နိုင်တာကြောင့်ပဲဖြစ်ပါတယ်။ဒါပေမဲ့လည်းအမျိုးသမီးတော်တော်များများဟာစီးပွားရေးလုပ်ငန်းတွေကိုစတင်ဖို့ပဲဖြစ်ဖြစ်တိုးချဲ့ဖို့ပဲဖြစ်ဖြစ်သူတို့ရဲ့လုံနိုင်စွမ်းတွေအပေါ်ကန့်သက်တားဆီးမှုတွေနဲ့ရင်ဆိုင်နေကြရစေပါ။အထူးသဖြင့်နိုင်ငံတော်တော်များများမှာအမျိုးသမီးတွေအနေနဲ့ဗန္ဓာရဲ့အကူအညီတွေကိုရရှိဖို့ရာတိတ်ကိုခက်ခဲကြတာကိုလည်းတွေ့ရပါတယ်။မကြာခဏဆိုသလိုလေငွေချင်းငှားဖို့မလွယ်တာဒါမှမဟုတ်ရင်လေအမျိုးသားတွေထက်အတိုးနှုန်းပို့ပြီးတော့ပေးကြရပါတယ်ဖေဖော်ဝါရီနောက်ပိုင်းမှာတော့နိုင်ငံပေါင်း83နိုင်ငံကအမျိုးသမီးတွေအတွက်ဗန္ဓာရေးရအထောက်အကူဖြစ်စေဖို့ပထမခြေလှမ်းတစ်ရက်အဖြစ်နိုင်ငံတကာအမျိုးသမီးရေးရအမေရိကန်အထူးတန်တမန်ကက်သရင်းရက်ဆယ်ကကီဗာအဖွဲ့ကိုယ်စားလှယ်တွေ IADB ဖွံ့ဖြိုးရေးဘဏ်တို့နဲ့ပူးပေါင်းပြီးတော့အမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်ရမုံငွေအစီအစဉ်ကိုစတင်ခဲ့ပါတယ်ကီဗာရဲ့ online စာမျက်နှာကနေတဆင့်ငွေချေးကြတဲ့အမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်တွေကိုဘဏ်တွေကငွေချေးဖို့လက်ခံတဲ့အခါရမုံငွေအစီအစဉ်ကလည်းစတူငွေချေးထည့်ဝင်ကူညီပေးဖို့စီစဉ်ထားတာပါတချိန်တည်းမှာပဲအမျိုးသမီးတွေရဲ့ဘဏ်ဓာရေးအကူအညီရရှိရေးရည်ရွယ်ထားတဲ့အစီအစဉ်ဟာဘလောက်ထိထိရောက်မှုရှိသလဲဆိုတာကိုလည်းကိန်းဂဏန်အချက်လက်တွေစုဆောင်းသွားမှာပါဒီအချက်လက်တွေကဘဏ်ဓာရေးလိုအပ်ချက်တွေနဲ့ကမ္ဘာတဝန်းအမျိုးသမီးလုပ်ငန်းရှင်တွေရဲ့စွမ်းဆောင်ချက်တွေကိုပြသရမှာအထောက်အကူဖြစ်စေမှာလည်းဖြစ်ပါတယ်အမျိုးသမီးစွန့်ဦးတီထွင်လုပ်ငန်းရှင်ရမုံငွေအစီအစဉ်အနေနဲ့တမယိုးကြစီးပွားရေးမှာအပြည့်အဝပါဝင်နိုင်မဲ့စွမ်းဆောင်ရည်တွေပေါ်ကန့်သက်ချက်တွေကိုဖယ်ရှားပြီးအမျိုးသမီးတွေရဲ့ဘဝတိုးတက်လာစေရေးကြိုးပမ်းသွားမှာလည်းဖြစ်ကြောင်းပါရှင်
အမေရိကန်ဆိုရရဲ့သဘောထားအမြင်အဖော်ကိုတင်ပြလို့ပြီးပါပြီ
။အခုတော်ရရှင်တို့နားဆင်ကြကြတာကတော့အမေရိကန်ဆိုရရဲ့သဘောထားအမြင်သာဖြစ်ပြီးတော့ VOA အာဘော်မဟုတ်ချောင်းအသိပေးအပ်ပါရခင်ဗျာ။ VOA မြန်မာပိုင်းရဲ့အင်ကာနေမနေ့ဖက်အစီအစဉ်တွေမကြခင်ပြီးဆုံးတော့မှာပါ။အခုတော့ကြန့်ရှိနေတဲ့အချိန်မှာနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကကြေညာပေးပါလိမ့်မယ်ခင်ဗျာ။
ဆိုမာလီယာနိုင်ငံအလဲပိုင်းမှာအမေရိကန်ကပြုလုပ်ခဲ့တဲ့လေကြောင်းတိုက်ခိုက်မှုကြောင့် El Shabaab အဖွဲ့ကစစ်သွေးကြော150ကျော်သေဆုံးသွားတယ်လို့ပင်တဂွန်စစ်ဌာနချုပ်ကပြောပါရယ်သူတို့ဟာကြီးမားတဲ့တိုက်ခိုက်မှုတစ်ခုပြုလုပ်ဖို့အတွက်ပြင်ဆင်နေကြတာလို့ဆိုပါရယ်အမေရိကန်နဲ့တောင်ကိုရီးယားတပ်ဖွဲ့ဝင်တွေဟာအကြီးဆုံးပူးတွဲစစ်ရေးလက်ချက်မှုတွေကိုစတင်ကျင်းပချိန်မှာမြောက်ကိုရီးယားဘက်ကလက်အုပ်မှုရယူပြီးနျူကလ িয়ার လက်နက်နဲ့တိုက်ခိုက်မယ်လို့ချင်းချောက်လိုက်ပါရယ်နှစ်ချမ်းကွဲနေတဲ့ကိုရီးယားကျွန်းဆွယ်မှာတင်းမာမှုတိုးနေချိန်အခုလိုစစ်ရေးလက်ချက်မှုတွေကိုကျင်းပလိမ့်ရှိပေမဲ့ဒီနေ့မှာတော့အခြေအနေဟာအထူးသဖြင့်တင်းမာနေပါရယ်ဒီကနေ့ကြောက်တဲ့နိုင်ငံကအမျိုးသမီးများနေ့မှာအာဓမ္မပြုကျင့်မှုနဲ့လေပိုင်းဆိုင်ရာစော်ကားခံရမှုတွေအဆုံးသတ်စေရေးအတွက်မြန်မာနိုင်ငံကအမျိုးသမီးတွေနဲ့အတူရည်တည်ကြောင်းကမ္ဘာတဝန်းကထင်ပေါ်ကျော်ကြားသူအမျိုးသမီးပေါင်း130ကသဘောထားထုတ်ပြန်လိုက်ပါတယ်။သူတို့ရဲ့သဘောထားထုတ်ပြန်ကြေညာချက်ထဲမှာတိုင်းရင်းသူအမျိုးသမီးတွေနဲ့မိန်းကလေးတွေအပေါ်စစ်တပ်ကကျူးလွန်နေတဲ့အာဓမ္မပြုကျင့်မှုနဲ့လေပိုင်းဆိုင်ရာစော်ကားမှုတွေကိုစုံစမ်းစစ်ဆေးရေးအာဓမ္မပြုကျင့်မှုနဲ့တခြားလိမ္မာဆိုင်ရာအကြမ်းဖက်စော်ကားမှုတွေအပေါ်အပြစ်ပေးအရေးယူခြင်းမရှိတဲ့လုပ်ရက်တွေရပ်တန့်ရေးစော်ကားခံရသူတွေကိုအားပေးထောက်ပံ့ပေးရေးမြန်မာအစိုးရနဲ့တိုင်းဒေသနဲ့နိုင်ငံအဖွဲ့အစည်းအများအပြားကြားပြုလုပ်နေတဲ့ညီညာရေးဆွေးနွေးပွဲအပါအဝင်နိုင်ငံရေးဖြစ်စဉ်အားလုံးမှာအမျိုးသမီးတွေပါဝင်ခွင့်ရရှိရေးမြန်မာနိုင်ငံရဲ့အာဓမ္မပြုကျင့်မှုဆိုင်ရာဥပဒေကိုနိုင်ငံကစာရင်းစာညွတ်နေနဲ့ကိုက်ညီအောင်ချမှတ်ပြဋ္ဌာန်းပြီးအင်းအောင်ကြပြည်သူတွေကြဖြစ်ပေါ်လေးရှိတဲ့အာဓမ္မပြုကျင့်မှုအပေါ်တရားမဝင်ကြောင်းကြေညာရေးစတဲ့အချက်တွေပါဝင်ပါတယ်။တူရကီနိုင်ငံတွင်းဝင်ရောက်လာနေကြတဲ့ဒုက္ခသည်တွေအရေးကင်တွေဖြစ်ရှင်းဖို့အတွက် EU ဥရောပသမဂ္ဂကလက်ရှိအကူအညီပေးနေတဲ့ငွေကြေးပမာဏနဲ့နှဆတိုးပြီးထောက်ပံ့ကူညီပေးဖို့တူရကီအစိုးရကလိုလားနေကြောင်းဥရောပပါလီမန်ဥက္ကဋ္ဌကတင်းနှင်းလာနေမှာပြောပါတယ်။
ဒါကတော့နောက်ဆုံးရနိုင်ငံတကာသတင်းအချင်းချုပ်ကိုကိုဇော်ဝင်းလှိုင်ကြီးညာတော်တာဖြစ်ပါတယ်အခုမနေ့အတွက်အစီအစဉ်ထုတ်လို့ရေးမှုကမက်ခွာညိုဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျင်ဟာမွန်ဖြစ်ပါတယ်အင်ကန်နီမနေ့ဖက်အခုထုတ်လွှင့်နေတဲ့အစီအစဉ်တနာရီစာကိုမနေ့၈နာရီကနေ9နာရီထိလည်းထုတ်လွှင့်ပေးဦးမှာဖြစ်ပါတယ် VOA ကိုနားဆင်တဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်မြန်မာပြည်သူပြည်သားအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာကျွန်တော်စံမိုးပြပါ
Thank you.
This program has come to you from the Voice of America, Washington.